Welcome to the Voice of America in Burmese.
ပြန်ပေါင်းကြိုးရဲညညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2024ခုနှစ် December 8ရက်ဒီနေ့ဝင်နေတဲ့ညပိုင်းမြန်မာဘာသာစီစဉ်ဒီကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတူပြီးတဲ့19:25:30နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါခင်ဗျာ။ညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ဆီးရီးယားနိုင်ငံမှာရုပ်ရည်ထိုးစစ်ဆင်နေတဲ့သဘုံတွေကဒီနေ့ပဲဒမက်စကတ်မြို့ကိုထိန်းချုပ်လိုက်ရတာကဆီးရီးယားအုပ်ချုပ်မှုလည်းပြိုလဲသွားပါတယ်။ဒီကိစ္စနဲ့မောင်တော်မှာရှိတဲ့စစ်ကောင်စီစခန်းတွေအားလုံးကိုထိ ंछ ုတ်လိုက်ပြီလို့အာခတ်တတို့အေအဖွဲ့ကဒီနေ့ပဲကြေညာပါတယ်ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နဲ့တူပြောပြပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးရဲ့နောက်မှာတော့သတင်းပေးပို့ချက်တွေနဲ့ပတ်စံကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ Washington DC ကတရုတ်တမ္မတ်နေရှိမှာမြန်မာအရေးလှုပ်ရှားသူတွေမနေ့ကတွားရောက်ဆန္ဒပြခဲ့ကြပါတယ
်တရုတ်ရှိကြီးမဲ့ဆိုရဲမားရွေးတဲ့ policy ကိုကြောင်းမြန်လှန်နိုင်အောင်ပြောင်းလဲနိုင်အောင်တဲ့ပြရားပေးကြဖို့ကျွန်တော်ပြည်သူတွေအတောင်တင်ပြမယ်ဆိုတော့ကျွန်တော် Global Action Against China Middle East မြန်မာဆိုတဲ့ GAA CMM ဆိုတဲ့ campaign Global campaign ကိုကျွန်တော်စတင်ခဲ့တာဖြစ်ပါတယ
်မြန်မာရေးတက်ကြွလို့ရှားသူကိုရေးပြောသွားတာဖြစ်ပါတယ်ပြည်သူကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်တော့အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကမ္ဘာမြန်မာမီဒီယာမြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကအကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံမှာရုပ်ရည်ထိုးစစ်ဆင်ခဲ့တဲ့သဘုံတွေကဒီကနေ့ပဲဒမက်စကတ်မြို့ကိုထိန်းချုပ်လိုက်ရတာကအစိုးရအုပ်ချုပ်မှုပြိုလဲသွားပါတယ်နှစ်ပေါင်း50ကျော်သမရဘာရှဲအာဆတ်မိသားစုရဲ့အုပ်ချုပ်မှုအဆုံးသတ်သွားတဲ့အတွက်လူတွေလည်းလမ်းမပေါ်ထွက်အောင်ပွဲခံခဲ့ကြတာပါသမရကိုရာဇဝကဖျက်ချလိုက်ပြီးဖမ်းဆီးထားသူအလုံးကိုလည်းပြန်လွတ်ပေးလိုက်တဲ့အကြောင်းအုပ်စုတစုကလည်းနိုင်ငံပိုင်မီဒီယာကနေကြေညာပါတယ်လွတ်လပ်တဲ့စီးရီးယားနိုင်ငံရဲ့အဖွဲ့အစည်းတွေကိုထိန်းသိမ်းကြဖို့လဲဒမက်စကတ်သိမ်းပိုက်မဲ့စစ်စင်ရေးအဖွဲ့အဖြစ်အမည်ပေးထားတဲ့တိုက်ခိုက်အုပ်စုကသဘုံတွင်နဲ့လူလူကိုတိုက်တွန်းတဲ့အကြောင်းကြေညာချက်မှာထည့်သွင်းပြောဆိုထားတာပါသဘုံတွင်မြို့တော်ကိုစတင်ဝင်ရောက်လာချိန်မှာပဲသမရအာဆတ်တိုက်ပြည်ကနေထွက်ခွာသွားပြီဖြစ်တဲ့အကြောင်းစီးရီးယားစစ်ပွဲစောင့်ကြည့်အခက်အခဲအဖွဲ့ရဲ့အကြီးအကဲကပြောဆိုလိုက်ပြီးနိုင်ပိုင်းချာမှာကြေညာချက်ထွက်ပေါ်ခဲ့တာဖြစ်ပါတယ်လူပေါင်းထောင်ထောင်ချီသေဆုံးပြီးတိုက်ပြည်လူဦးရေ23သန်းရဲ့ထက်ဝက်လောက်နေရာစွန့်ခွာရတဲ့14နှစ်နီးပါးကြာပြည်တွင်းစစ်အတွင်းသမရထွက်ပြေးရတဲ့ဒီသဘုံတွင်ရုတ်တရက်ထိုးစစ်ဆင်အောင်ပွဲခံနိုင်တဲ့ပုံမှာတော့မြို့တော်ကလူလူကလည်းအားအသင့်နေကြပါတယ်
ယူကရိန်းမှာအများဆုံးအပြစ်ခတ်ရဆဲကြဖို့အမေရိကန်ရွေးကောက်ခံသမ္မတဒေါနယ်ထရန့်ကယူကရိန်းနဲ့ပြည်သူ့သမ္မတတို့နဲ့ပါရီမြို့တော်မှာတွေ့ဆုံပြီးဒီကနေ့မှပဲတိုက်တွန်းလိုက်ပါတယ်။ရပ်ပေါင်းတစ်ထောင်ကျော်စစ်ပွဲရဲ့ယူကရိန်းကညှိနှိုင်းဖို့လိုလားကြောင်းလဲသူ့ကိုယ်ပိုင် Truth လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။အစကတည်းကမဖြစ်သင့်တဲ့စစ်ပွဲကြောင့်ယူကရိန်းရောရုရှားမှာပါစစ်သည်ထောင်ပေါင်းချီတင်ဆုံးခဲ့ရတယ်လို့လည်းပြောပါတယ်။အများဆုံးအပြစ်ခတ်ရဆဲပြီးဆွေးနွေးညှိနှိုင်းမှုတွေစတင်ပြီလို့လည်းတိုက်တွန်းခဲ့ပါတယ်။အသက်ပေါင်းများစွာအချီးနီးဆုံးရှုံးနေရပြီးမိသားစုပေါင်းများစွာဘဝပြတ်နေရတဲ့စစ်ပွဲကိုအဆုံးသတ်နိုင်အောင်စတင်ကြိုးပမ်းဖို့လဲရုရှားသမ္မတဗလာဒီမီယာပူတင်ကိုတိုက်တွန်းထားပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့နဲ့ပါရီမြို့တော်မှာစနေနေ့ကတွေ့ဆုံပြီးမှပဲရွေးကောက်ခံသမ္မတထရန့်ရဲ့တိုက်တွန်းချက်ထွက်ပေါ်လာခဲ့တာပါ။ယူကရိန်းသမ္မတကတော့တွေ့ဆုံမှုဟာအပြုသဘောဆောင်တယ်လို့ပြောခဲ့ပါတယ်။ရင်းကြီးအတွက်ညီနိုင်ရမှာယူကရိန်းအတွက်မျှတမှုရှိဖို့လိုအပ်ပြီးဒါမှသာရုရှားနဲ့ရုရှားသမ္မတပူတင်တို့လိုရန်လိုသူတွေနောက်တစ်ကြိမ်အလားတူမလုပ်အောင်တားဆီးနိုင်မယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ပြည်သူနိုင်ငံမှာပြင်းစင်ပြီးစီးသွားတဲ့ Notre Dame ဘုရားကျောင်းပြန်လည်ပွင့်လှစ်တဲ့အခမ်းအနားကိုနိုင်ငံတကာကဒါဇင်နဲ့ချီတဲ့ခေါင်းဆောင်တွေတက်ရောက်ရမှာ American သမ္မတကတော့ Jay Biden နဲ့ယူကောက်ကန်သမ္မတ Donald Trump တို့လည်းပါဝင်ကြပါတယ်။မိလာမှုကြောင့်ထိခိုက်ပျက်စီးမှုတွေကို9နှစ်ကြာပြင်ဆင်မှုတွေပြီးပါရီမြို့တော်ကအထင်ကြီးဘုရားကျောင်းမှာဒီကနေ့တင်းနှင်းခုနေနေမှာပဲပထမဆုံးချိန်ဘာသာရေးအခမ်းအနားတွေလည်းပြန်လည်ကျင်းပခဲ့ကြတာပါ။စနေနေ့ကပြန်လည်ပွင့်လှစ်တဲ့အခမ်းအနားကိုတော့ရာသီဥတုအချိန်တွေကဘုရားကျောင်းထဲမှာကျင်းပခဲ့ရပါတယ်။ဘုရားကျောင်းပြင်ဆင်ပြီးစီးသွားတဲ့အတွက်ဝမ်းမြောက်တဲ့အကြောင်းပိုရန်မင်းကြီး Francis ကလည်းအခမ်းအနားကိုတဝင်လောပေးပို့ခဲ့ပါတယ်ခင်ဗျာ။
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15.53 ညလိုင်းတိုမီတာ25 kHz 11.83ည လိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်မှာရှိတဲ့စစ်ကောင်စီစခန်းတွေအားလုံးကိုထိန်းချုပ်လိုက်တဲ့အကြောင်းအာကတ်တပ်တော်အေအေဖွဲ့ကဒီနေ့ပဲကြေညာပါတယ်။နောက်ဆုံးကျန်နေတဲ့နေကြားဆောင်ရဲတပ်ဖွဲ့စခန်းကိုတနင်္ဂနွေနေ့အစောပိုင်းမှာတိုက်ခိုက်သွင်းပစ်လိုက်ပြီးနောက်ဆက်တွဲရှင်းလင်းမှုတွေကြောင့်တိုက်ပွဲတွေစစ်ဖြစ်နေတယ်လို့လည်းကြေညာချက်ထုတ်ပြန်ခဲ့တာပါ။စစ်ကောင်စီတပ်ဖွဲ့တွေအပြင်အတူပူးပေါင်းတိုက်ခိုက်နေတယ်လို့ဆိုရဲရွန်ဂျာလန်နဲ့ကန်ဖွဲ့တွေနဲ့ပါတိုက်ပွဲတွေစစ်ဖြစ်နေတဲ့အကြောင်းလက်မြစ်ထဲမှာအများပြည်သူရေချောင်းသွားလာမှုတွေကိုတားမြစ်ထားကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အန်တောင်ကုန်းနဲ့ကွာမြူနယ်တွေမှာလည်းအေအေဖွဲ့ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာပါ။ရခိုင်ပြည်နယ်ကစီးရဲနောက်ဆုံးချိန်နဲ့ပတ်သက်လို့စစ်ကောင်စီကတတလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကစစ်အုပ်ချုပ်ရေးကြီးညာဖို့တမရယွန်းဆုပ်ရိုးကိုအကြံပြုခဲ့သူလို့ဆိုတဲ့ကာကွယ်ရေးဝန်ကြီးဟောင်းကိုတောင်ကိုရီးယားတရားရုံးအနာပိုင်းကဖမ်းဆီးလိုက်ပါတယ်။ကာကွယ်ရေးဝန်ကြီးဟောင်းကင်မြောင်ဟွန်းဟာဒီနေ့တနင်္ဂနွေနေ့မှာဆိုးမျိုးမှာရှိတဲ့တောင်ကိုရီးယားအစိုးရရှိနေချုပ်ယွန်းကိုသူ့ဘာသာသူသဘောဆန္ဒအလျောက်လာရောက်ခဲ့ပြီးတော့အဲ့ဒီမှာသူ့ရဲ့လက်ကင်ဖုန်းကိုတင်လိုက်တယ်လို့သူကလည်းဖမ်းဆီးလိုက်တယ်လို့တောင်ကိုရီးယားပြည်တွင်းသတင်းတွေကဖော်ပြပါဗျ။စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတဲ့နောက်မှာတော့ကာကွယ်ရေးဝန်ကြီးဟောင်းကင်ကိုစိုးအကျဉ်ထောင်ကိုပို့လိုက်တယ်လို့တရားရုံးအာဏာပိုင်တွေကပြောပါတယ်။ဒါပြင်တောင်ကိုရီးယားရဲတပ်ဖွဲ့ကသူ့ရဲ့ရုံးခန်းနဲ့အိမ်ကိုလည်းဒီနေ့မှာဝင်ရောက်ရှာဖွေခဲ့တယ်လို့သတင်းတွေကဖော်ပြပါဗျ။တောင်ကိုရီးယားသမ္မတတောင်ကိုရီးယားအတိုက်ခံပါတီကသမ္မတယွန်းဆုပ်ရိုးကိုအေးအေးပြစ်ပေးဖို့ကိစ္စမောင်းမမြင်ဖြစ်ပြီးနောက်တည့်ရက်မှာပဲအခုလိုကာကွယ်ရေးဝန်ကြီးဟောင်းကင်ကိုဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ။
တိုင်ဝမ်ကျွန်းအနီးတရုတ်နိုင်ငံကဖြတ်တန်းသွားလာတဲ့စစ်သင်္ဘောအရေအတွက်ဟာလွန်ခဲ့တဲ့24နှစ်အတွင်းနှစ်ဆနီးပါးရှိတဲ့အကြောင်းတိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။တရုတ်နိုင်ငံကစီးရဲလက်ချင်းမှုအစ်တစ်ခုစတင်မှုရှိနေတဲ့အကြောင်းလွန်ရွေးဆိုင်ကျွမ်းကျင်သူတွေခံမှန်းနေချိန်မှာပဲတိုင်ဝမ်ကျွန်းအနီးသွားလာတဲ့တရုတ်စစ်သင်္ဘော14ဆင်းရှိခဲ့ပြီးအရင်တည်းက8ဆင်းရှိရာကနေတိုးလာတာလို့တိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ကြပါ။တိုင်ဝမ်ရေးလက်ချမ်းမှာတရုတ်နိုင်ငံကမိုးပြံပူပေါင်း၄ခုကိုထောက်လန်းတွေ့ရှိခဲ့ပြီးဒီထဲကတစ်ခုဟာတိုင်ဝမ်ကျွန်းစုံကနေကပ်ပြီးဖြတ်တန်းသွားတယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံကဒီနေ့ထက်မှပဲတိုင်ဝမ်ကျွန်းနီးစီးရဲလက်ချင်မှုနှစ်ချိန်လုပ်ခဲ့ပူပါတယ်ခင်ဗျာ
။နောက်ဆုံးသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို Washington DC မြို့တော်ကနေည10:00အထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းပေးပို့ချက်တွေနဲ့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ Washington DC ကမြန်မာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။တရုတ်ဆိုရအနေနဲ့မြန်မာလူထုရဲ့သဘောထားကိုအလေးထားပြီးစစ်ကောင်စီကိုအားပေးအားမြောက်ဆက်မလုပ်ဖို့ပြည်ပရောက်မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။ဒီဇင်ဘာ9ရက်နေ့ကစပြီးဒီဇင်ဘာ1လလုံးတရုတ်ဆိုရရဲ့မြန်မာဆိုင်ရာမူဝါဒအပေါ်စန့်ကျင်တဲ့ဆန္ဒပြပွဲတွေတစ်ကမ္ဘာလုံးမှာကျင်းပသွားမယ်လို့လည်းပြောပါတယ်။တရုတ်လူထုပေါ်စန့်ကျင်တာမဟုတ်ပဲတရုတ်ဆိုရရဲ့မူဝါဒကိုသာပြောင်းလဲဖို့ခုလိုလှုပ်ရှားမှုကိုစတင်လိုက်တာလို့လည်းဆိုပါတယ်။ဒီဇင်ဘာ9ရက်နေ့က Washington DC ကဒီတရုတ်တံမှနေရှိကဆန္ဒပြပွဲအကြောင်းကိုတော့ကိုအောင်ကရိုက်ကူးတင်ပြထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးတော့စန့်ကျင်တဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကိုဒီ Washington DC မှာရှိတဲ့တရုတ်တံမှရဲ့နေရှိမှာလာရောက်ပြီးတော့ဆန္ဒပြပွဲကျင်းပပါတယ်ဒီဘက်ဆန္ဒပြသူတွေရက်နေတဲ့နေရာကတော့ဒါမြန်မာတိုင်ယုံဖြစ်ပါတယ်မြန်မာတိုင်ယုံရှေ့ကနေလာပြီးတော့အခုလိုဆန္ဒပြတာပ
ါတိုင်းသာလက်နက်ကင်အင်အားစုတွေကသူတို့အကြောင်းကြောင့်သူတို့အနေနဲ့သူတို့ဒီသူတို့ဟာနဲ့တရုတ်ကိုပြန်ပြီးတော့ဆက်ဆက်နေရတဲ့အချိန်မှာကျွန်တော်တို့ပြည်သူကတော့ပြက်သားသားပုံမှန်လေးလေးပြည်သူရဲ့သဘောထားတင်ပြရမယ်ဆိုတဲ့ strategy ဖြစ်ပါတယ်အဲ့ဒီတော့ကျွန်တော်တို့စပြီးတော့ဒီဇင်ဘာ9ရက်နေ့ကစပြီးတော့ဒီဇင်ဘာ1လလုံးမှာကျွန်တော်တို့တရုတ်ကဝေဆိုးဖက်မှုစန့်ကျင်တဲ့ပြည်သူလူထုကလုံးဝလွတ်မခံဘူးတရုတ်နဲ့မြန်မာပြည်ရဲ့ရေရှည်အကျိုးစီးပွားဆက်ဆံရေးအတွက်ကိုတရုတ်ရဲ့ policy အထူးသဖြင့်တော့တရုတ်ရှီဂျင်းပင်အစိုးရရဲ့ policy ပေါ့နော်ကျွန်တော်တို့ကတရုတ်ပြည်သူကိုမုန်းလို့မဟုတ်ဘူးဒါပေမဲ့တရုတ် Communist Party ရဲ့ခေါင်းဆောင်တွေရောတရုတ်ပြည်သူတွေအနေနဲ့ကတရုတ်ရှီဂျင်းပင်အစိုးရရဲ့မှားယွင်းတဲ့ policy ကိုပြောင်းပြန်လှန်နိုင်အောင်ပြောင်းလဲနိုင်အောင်တဲ့ PR ပေးကြဖို့ကျွန်တော်ပြည်သူတွေအသံတင်ပြမယ်ဆိုပြီးတော့ကျွန်တော် Global Action Against China Meddling မြန်မာဆိုတဲ့ GACMN ဆိုတဲ့ campaign Global Campaign ကိုကျွန်တော်စတင်ခဲ့တာဖြစ်ပါတယ်ကျွန်တော်ဒီဇင်ဘာ9ရက်ဒီနေ့ကတော့ကျွန်တော် Global Campaign ရဲ့စတင်ဖွင့်လှစ်တဲ့နေ့ဖြစ်ပါတယ
်ရောက်ပိုင်းမဟာမိတ်ညီနောင်သုံးဖွဲ့တွေက Go Get MNDAA နဲ့တဟန်းမျိုးသားလူမျိုးရေးတက်မတော် TNLA ရဲ့
စစ်ကောင်စီကိုတိုက်နေတဲ့ထိုးစစ်တွေရပ်ဖို့တရုတ်နိုင်ငံကPRP ခဲ့ပါတယ်သူတို့ရဲ့တောင်းဆိုချက်အတိုင်းမလုပ်ကြကြောင်းဆိုပြီးခုအခါမြန်မာတရုတ်နယ်စပ်အခြေစိုက်MNDAA တာယုံတွေတရုတ်ကောင်စလာယုံတွေရှိတဲ့ဒေသတွေအကုန်လုံးမှာကျွန်တော်တရုတ်ရဲ့စန့်ကျင်ကြောင်းတရုတ်ရဲ့လုပ်ရတရုတ်ပေါ်လစီစန့်ကျင်ကြောင်းထုတ်ဖို့ပြောပါရင်ဒါအပြင်ကိုတရုတ်တာယုံတွေတရုတ်ကောင်စလာယုံတွေမရှိတဲ့ဒေသမှာလည်းရတယ်ကိစ္စမရှိဘူးကျွန်တော်တရုတ်စန့်ကျင်တဲ့ပုံစံတွေကျွန်တော်အများကြီးရှိတယ်အဲ့ဒီပုံစံတွေကင်ပြီးတော့မှကိုယ့်ရဲ့ဆိုရှယ်မီဒီယာရောတင်တာမျိုးနော် ုတ်ကိုစန့်ကျင်နေမှုကျွန်တော်တရုတ်ကမတရားတဲ့လုပ်ရက်နော်စစ်ကောင်စီရဲ့မတရားတပ်ဖြတ်နေတဲ့လူသက်သမားအချမ်းဖက်သမားရဲ့လုပ်ရက်ကိုတရုတ်ကအားပေးနေတယ်ကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာအစိုးရတွေနိုင်ငံတကာအဖွဲ့အစည်းတွေကျွန်တော်တို့တင်ပြမယ်ဆိုတော့ advocacy campaign လေးကျွန်တော်လုပ်ပါတယ်အဲ့ဒါစာတွေပြင်ထားပါတယ်အဲ့ဒါအကုန်လုံးကျွန်တော်တို့ link 3မှာကျွန်တော်တင်ထားပေးပါတယ်ဒကမာလုံးလည်းကျွန်တော်ဖြန့်ထားပေးပါတယ်အဲ့တော့တဆိုင်ရာကိုတိုင်းမြေအစိုးရတွေ United Nation လိုမျိုးအာဆီယံလိုမျိုးEU လိုမျိုးဒီစာတွေကျွန်တော်ပေးပြီးတော့ advocacy လုပ်ပါမယ် advocate လုပ်ပါမယ်ဒါဒုတိယပုံစံတာပေါ့တတိယပုံစံနေတော့ကျွန်တော် social media campaign ပါ social media campaign မှာတော့ကျွန်တော်ပြည်သူတယောက်ချင်းအားလုံးကတရုတ်နိုင်ငံရဲ့ဟာတန်ယုံတွေမှာရှိတဲ့ social media link တွေရှိပါတယ် site တွေရှိပါတယ်เนาะ facebook site တွေเนาะဗမာပြည်မှာဆိုလဲဗမာပြည်တရုတ်တန်ယုံရဲ့ facebook page ရှိရယ်ကျွန်တော် america မှာဆိုလဲတရုတ်တန်ယုံရဲ့ facebook page ရှိအဲ့ facebook page တွေမှာတက်ပြီးတော့မှကျွန်တော်တို့တရုတ်ရှိရှိမင်းဆိုရဲ့လုပ်ရက်က policy ကမှားနေပါတယ်ကျွန်တော်ပြည်သူလူထုကတရုတ်ရဲ့လုပ်ရက်ကြောင့်မလို့တရုတ်နဲ့မမာပြည်ရဲ့ရေရှည်ဆက်ဆံရေးကိုထိခိုက်သွားနိုင်ပါလေဒါကြောင့်မို့ဒီလောက်ရမှားကို policy မှားကိုပြင်ပေးပါဆိုပြီးကျွန်တော်တရုတ်ပြည်သူတွေကိုတောင်းဆိုမယ်ကျွန်တော်တို့ကတရုတ်ပြည်သူတွေကိုမုန်းလို့မဟုတ်ကျွန်တော်တရုတ်နဲ့မြန်မာကဘာတည်သူရဲ့အတူရှင်တွဲနေထိုင်အောင်ဖြစ်လို့ရဒီတရုတ်နဲ့ပြည်သူတွေရဲ့မြန်မာပြည်သူတွေရဲ့ရေရှည်ချိုးဆွေးရတဲ့လက်ရှိရှိချင်းပင်အစိုးရရဲ့လောက်ရမှားရမှု policy မှားရမှုကိုကျွန်တော်စာသားတွေရေးပြီးတော့သူတို့ရဲ့ Facebook page ကတင်မယ်ဆိုတော့ social media campaign ဖြစ်ပါတယ်အဲ့သုံးလုံးနဲ့ကျွန်တော်လုပ်ဖို့တင်စားပါတယ်ကျွန်တော်ဒီဇင်ဘာတစ်လောက်လုပ်သွားမယ်
ဒါအပြင်ရခိုင်ပြည်နယ်ကြောက်ဖြူဒေသကတရုတ်နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေအပါအဝင်မြန်မာတနိုင်ငံလုံးကတရုတ်စီးပွားရေးစီမံကိန်းတွေကိုကာကွယ်ဖို့ဆိုပြီးတရုတ်ပုဂ္ဂလိကလက်နက်ကင်လုံခြုံရေးအဖွဲ့တွေအဆောင်ချထားနိုင်ရေးစစ်ကောင်စီနဲ့လည်းတရားဝင်ညှိနှိုင်းနေတာပါဒီလိုတရုတ်နိုင်ငံတွေရဲ့မူဝါဒတွေနဲ့ပတ်သက်ပြီးဩစတြေးလျကနေဒါနဲ့မြန်မာအတိုင်းဝိုင်းတွေရှိရာနိုင်ငံတိုင်းမှာတရုတ်ဆွေရကိုစန့်ကျင်တဲ့ကမ္ဘာလုံးဆိုင်ရာဆန္ဒပြပွဲတွေကျင်းပနေပါတယ်အမေရိကန်ပြည်ထောင်စုမှလည်း Washington DC အပြင် Los Angeles, San Francisco, Fort Wayne မြို့တွေမှလည်းတရုတ်ဆွေရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးဆန္ဒပြခဲ့ကြပါတယ
် China China
Burma Burma
China China
Burma Burma
Get out of Burma
China China
Get out of
Burma စစ်အာဏာရှင်ဖက်စစ်တွေလူတပ်ဖို့အတွက်ပို့ပြီးတော့အားပေးတဲ့ကိစ္စမျိုးလုပ်တယ်အမားပြောလို့ရှိရင်တော့ကျွန်တော်တို့အာနာယူတခိုးတွေကိုတရုတ်ကန်ပြီးတော့ကျွန်တော်တို့ရဲ့ပြည်သူတွေကိုဆက်လက်အုပ်ဆိုးနိုင်ကြည့်ဖို့ကျွန်တော်တို့ကလုံးဝခွင့်မလွတ်နိုင်ဘူးဒါကြောင့်မို့ကျွန်တော်တို့မကြိုက်ရင်လည်းမကြိုက်ကြအောင်ပြမယ်ကျွန်တော်တို့ကဒါကမမှန်ရင်လည်းမမှန်ကြအောင်ပြမယ
်ဘိတ်တဘိတ
်မမ
ဆာနာဆာနာ
ပြပြ
ဆာနာဆာနာ
ပြပြ
မီးတုံမီးတုံ
ချုံချုံ
ဆက်အာနာရှင်ပြတ်သုံးရေ
ဒိုရေဒိုရေ
ဆက်အာနာရှင်ချိန်မောင်းရေ
ဒိုရေဒိုရေ
ကျမကဒီရိုးရိုးဒီတိုင်းသူပြည်သားတောင်အင်းနေပဲကျမအမြင်လေးနဲ့ပြောချင်ပါတယ်လမ်းပေါ်မှာတရုတ်တွေလူဘာဝနဲ့ကျမကိုယ်တိုင်မြင်ခဲ့တာပဲလေတုံးစုမှာဆိုရင်တော့ကြည့်လိုက်ပါအောင်အခုဆိုရင်တုံးစုမှာလည်းတရုတ်တွေရောက်နေပြီတော့အရင်တော့ကမန္တလေးပြောနေအခုကကျမတို့နေရာတော်တော်များများတို့နှံ့နေပြီပြီးတဲ့အခါကျရင်သူတို့ရဲ့ဒီမဟာစီမံကိန်းတွေချမယ်ပရမတ်ဆုံးကတော့နိုင်ငံရေးကနေပြီးတော့သူတို့ဝင်လာတယ်သူတို့အာဏာတွေကမြန်ကြီးလာတယ်အခုဗမာပြည်မှာနေပြီဗမာပြည်သားတယောက်ကနေပြီတရုတ်ပြည်သားကိုဂယုစိုက်ပြီးကြောက်နေရတယ်ဆိုတဲ့ဟာမျိုးဒါကျမလုံးဝလက်မခံနိုင်တဲ့ဟာပဲ
သူတို့ကတော့ညာဒေသမကိုင်းမကွေးမှာရှိတဲ့အင်အားစုတွေစုဖွဲ့မှုတွေဒါတော့ MOD ရဲ့ဟာအညူကြီး MOD ရဲ့ COC အောက်မှာမရှိပဲနဲ့ရန်သူလည်းတကယ်တိုက်နေကြတဲ့အင်အားစုရှိပါလားအဲ့ဒီအင်အားစုတွေစုဖွဲ့မှုတွေပတ်တိုင်လို့ရှိရင်ကျွန်တော်တို့ရဲ့ဒီ ABS ရဲ့ရဲဘော်ဟောင်းများအဖွဲ့ရှိပါတယ်ဒီအဖွဲ့ကတော့တွေ့ကြုံလို့ရှိခဲ့တယ်တိုင်းသားတွေယုံကြည်မှုလည်းရတယ်အဲ့တော့အဲ့ဒီဒီညာဒေသမှာရှိတဲ့မြေပြင်မှာရှိတဲ့ပြန့်ကျဲနေကြတဲ့နော်ဒီ LPDF တွေ PDF တွေကြားတဲ့စုဖွဲ့မှုတို့ကျွန်တော်တို့က bottom up ပြီးအလုပ်သဘောအလုံးနဲ့ကော်ပိုရေးရှင်းနဲ့နော်ထိုးစစ်တွေနဲ့ဟာဒီမစ်ရှင်တွေနဲ့ညီညွတ်မှုစောင့်တည်ပြီးသွားသိမ့်နေဆိုတော့ကျွန်တော် 送别给家吧，哎，对了，就啥人都送你家吧。
刘奶奶透过电视里个特别毛逼，当然他们想下回家不来带多嘛嘞。刘奶奶也密码三样木啊，让你不得逼。三姐呢，楼下木瑞个提前把那边那么干。မြန်မာလူလူရဲ့သဘောထားကိုလက်ခံလာတဲ့အထိတောင်းဆိုဆန္ဒထုတ်ဖော်သွားမယ်လို့လည်းဒီလှုပ်ရှားမှုကိုဦးဆောင်နေသူတွေကပြောပါတယ်ခင်ဗျာ
ဒီမိုကရေစီရရှိရေး
ကွန်တရင်ပြပူခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါရခိုင်မြောက်ပိုင်းမှာစစ်ကောင်စီဟာစစ်မှုထမ်းဥပဒေကိုအသုံးချပြီးရိုဟင်ဂျာအဖွဲ့တွေကိုလက်နက်တွေတပ်ဆင်ပေးပြီးတော့အာရခတပ်တော် AA ကိုပြန်တိုက်ခိုက်နေတဲ့အတွက်ပဋိပက္ခတွေပိုပြီးစိုးဝါးလာနေကြောင်းလူခွင်လှုပ်ရှားနေတဲ့ရိုဟင်ဂျာလူငယ်ကိုဇာနီစိုးကပြောပါတယ်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဲချက်တင်ခံထားတဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်မှုကိုရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာတွေအတွက်ထပ်မံကြုံတွေ့နေရတဲ့အခြေအနေဇိုးတွေကိုကြော်ဖြတ်နိုင်ရေးမျှော်လင့်ချက်တွေကပါရပါတယ်ကိုဇာနီစိုးကိုမိုင်းကျင်နိုင်ကVOA Studio မှာတွေ့ဆုံမိမြန်ထားပါရခင်ဗျာ
အဲ့တော့ကိုစာနီဆိုးကမြန်မာနိုင်ငံကနေထွက်လာတာမကြသေးဘူးပေါ့နော်မကြသေးဘူးလောလောလတ်လတ်ဖြစ်နေတဲ့အချိန်ဆိုတော့အခုဒီအာရကတက်တော် AA နဲ့ဒီစစ်ကောင်စီဈာမာရောဒီရိုဟင်ဂျာတွေရဲ့အခြေအနေကဘယ်လိုရှိလဲရှင်အခုနောက်ဆုံးကတော့
အခုနောက်ဆုံးအခြေအနေဆိုလို့ရှိရင်ရိုဟင်ဂျာဂျန်ရဲတဲ့ပုံစံမျိုးဖြစ်နေတယ်အဲ့တော့သူတို့ကအခုဒီဘူးတိတော်ဖက်မှာစစ်တိုက်ပွဲမရှိပေမဲ့လေရိုဟင်ဂျာတွေအခြေအနေဆိုလို့ရှိရင်သူကဂျိုင်းရဲတဲ့ပုံစံမျိုးလေတနေ့နေ့တည်းနေတွားလာခွင်းတော့လုံးဝမရှိဘူးဖြစ်နေတယ်အဲ့တော့သူတို့ကအဲစစ်ကောင်စီကအချင်းအခဒီဥပမာဆိုလို့ရှိရင်တလအနည်းဆုံးတစ်ခါတော့သူတို့ကရဲစတိတ်တွေလေတွားပြီးတော့အလိုမျိုးလောက်ခတာရှိတယ်ဒီအရသပြည်တို့ကမှဒါလည်းကျဉ်းချုပ်မှုတစ်ခုဖြစ်ပါတယ်အဲ့တော့လက်ရှိအဓိကကရိုဟင်ဂျာတွေခံစားနေရတဲ့ခံစားချက်ကဆိုလို့ရှိရင်တော်တော်လေးပြင်းထန်တယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်သူတို့ကအဲလူမျိုးတစုကစနေတက်ကြပေါ့လေဟိုနေဝတ်တွေအောက်ကကြွေကြဆက်ဆံခံနေရတယ်ဆိုတော့အခုဒီလူမျိုးပြန်ဆက်ဖိလာတာခါကျသူတို့ရဲ့ခံစားချက်ကအင်မတန်မှဟိုပြင်းပြင်းထန်ထန်ရင်ဆိုင်နေရတာပဲကျွန်တော်ကြုံလို့ကြပါတယ်ဟုတ်
အဲ့တော့ရိုဟင်ဂျာလူငယ်တွေကိုအခုစစ်သားဖြစ်စုဆောင်ခံနေရတဲ့အခြေအနေမှာပေါ့နော်သူတို့ကိုဒီမြန်မာစစ်တပ်ကနေပြီးတော့သူတို့ဒီအခုအာရကတက်တော်နဲ့တိုက်တဲ့တိုက်ပွဲတွေမှာဒီရိုဟင်ဂျာလူငယ်တွေကိုအတင်းကျပ်စုဆောင်းနေတယ်ပေါ့နော်။နောက်ရိုဟင်ဂျာတွေကိုယ်တိုင်ကပါဝင်ပတ်သက်နေတယ်လို့ငြိမ်းချမ်းရေးကိုလူလာတဲ့ဒီလိုရိုဟင်ဂျာလူငယ်တအုပ်နေလဲဘလို့ကြော်ဖြတ်တင်လဲကိုယ့်ရဲ့အတွေ့အကြုံပေါ့အခြေခံပြီးရောဘလို့လုပ်တင်တယ်လို့မြင်လဲရှင
်။ဒီကကြော်ဖြတ်တင်တာကဘာလဲဆိုလို့ရှိရင်ဒီရခိုင်တက်တော်နဲ့ဒီစီကောင်စီကဒီတိုက်တိုက်ပေါ့လေအချုံချင်းနဲ့ရင်ဆိုင်နေတာကကြတော့ပထမဆုံးကဒီစစ်တွေနဲ့ရတဲ့တော်ဘူတီတော်မောင်တော်ဖက်မှာဆိုလို့ရှိရင်တတားဒီစုဆောင်တယ်ပြီးရင်သူတို့စီသွားပြီးတော့မှဒီခမ်းမြောက်တော့မှလက်နဲ့ခံရမယ်လက်နဲ့မခံဘူးဆိုလို့ရှိရင်လည်းဒီလိုလှုပ်မယ်ဆိုလို့ကျဉ်းကျုံမှုတွေတအားကြီးလောက်ခဲ့တာခါကြတော့ပြည်သူတို့ကငေးပိုင်ခင်းမရခဲ့ဘူးဆိုတော့သူတို့အထီးအရမ်းမှနေ force conscript လောက်ခံရတာဖြစ်ပါတယ်အဲ့တော့ဒီဒီလိုမျိုးအကျင့်တွေမှာအဓိကကဒီလိုမျိုး physics ကိုပြည့်ရှင်းပွားတက်ကိုပါရေးကြည့်တယ်ဆိုလို့ရှိရင်အဲ့လိုမျိုးပရမဆုံးအဲ့လိုမျိုးအောက်ရှုပ်တဲ့ဒီအာနာရှင်ချင်းအုပ်ချုပ်တဲ့အုပ်ချုပ်မှုတူပေါ့လို့ဒီကိလို့ဖွာရဲ့အရေးကြီးပါတယ်အဲ့တော့ဒီနေရာမှာစီကောင်စီရဲ့ဒီ legitimacy နဲ့ administration မရှိဘူးဆိုလို့ရှိရင်လည်းဒီကိစ္စဖြစ်ဖို့မရှိဘူးလေနော်ဟုတ
်အဲ့တော့အခုကိုစာနီဆိုးကိုယ်တိုင်ပေါ့နော်ရခိုင်မြောက်ပိုင်းမှာရေဆိုင်ခဲ့ရတဲ့ Ranger လူငယ်တအုပ်ရဲ့အထွေကြုံဆိုတော့ဘာတွေပြောပြနိုင်မလဲရှင
်အဓိကကျွန်တော်ဆိုလို့ရှိရင်2016မှာစေတဲ့အောင်ခဲ့တယ်အရန်ကြီးကြိုးစားခဲ့ရတာပေါ့လေဟိုမှာဟိုအရန်ကြီး Ranger ဆိုတော့ Ranger ဖြစ်နေတာကကြတော့ပညာတင်ကြခွင့်အခြေခံရတဲ့ပညာတင်ကြခွင့်ဆိုလို့ရှိရင်ကျွန်တော်စေတဲ့အတိပေါ့အရန်ပြင်မဲ့ခံပြီးတော့အရန်ဟိုတုတ်ကခံပြီးတော့ဟိုလေဟိုတော့ဒီတော့ ਨੇ အဲစေတောင်ခဲ့တယ်ဒါမဲ့ရိန်ဂျာမို့လို့တက်ခုတက်ခုမရခဲ့ဘူးအဲ့တော့ဆိုတော့တက်ခုတက်ခုမရခဲ့ဘူးဆိုပေမဲ့လည်းဒီ online တွေရလာတဲ့အခါကျတော့ online ကို online platform ကနေကျွန်တော် opportunity တက်ခုယူပြီးတော့မှ online class တွေတက်ခတာဖြစ်ပါတယ်ဟုတ်ကဲ့
အဲ့ကနေပြီးတော့မှအဲ့လိုဖြတ်တန်းခဲ့ရတဲ့ခါမှာအခုဒီ2019မှာဒီမြန်မာစစ်တပ်ကနေပြီးတော့ဗောနော်ဒီရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကအင်အားသုံးပြီးတော့ဖိနှိပ်တဲ့ခါမှာဒီနေမြရှင်းလေးရေးဆိုတဲ့အကြောင်းပြချက်နဲ့ဖိနှိပ်တဲ့ခါမှာလူမျိုးတုံးတပြက်တဲ့အဆင့်ထိရောက်ခဲ့ဆိုဆွဲချက်တွေထွက်လာခဲ့တယ်နောက်ပြီးတော့အခုဆိုရင် ICC ကနေပြီးတော့ဒီရိုဟင်ဂျာတွေကိုနေရရင်ကနေအတင်းကျပ်မောင်းထုတ်မှုအဲနောက်ပြီးတော့ဒီဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့သူတို့ဒီမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရားစွဲနိုင်ပြီပေါ့နော်ဖန်ဝရန်ထုတ်ဖို့ဆိုပြီးတော့အခု ICC ရှေ့နေချုပ်ကဒါဖန်ဝရန်လျှောက်ထားချက်ကိုတင်လိုက်ပြီပေါ့လေဆိုတော့အဲ့ဒီခါကတကယ်တမ်းမှာရိုဟင်ဂျာတွေအတွက်ဘလို့တရားမျှတမှုရဖို့အစ်စ်မှာပေါ့ဘလောက်ထိရေးပါလဲရှင
်နောက်တည့်ရေးပါလဲဆိုလို့ရှိရိုဟင်ဂျာကိုလူမျိုးနုံးတက်ဖြစ်ဖို့သူတို့ပယ်လန်လောက်ထတာကဒီ2019မှာတော့မဟုတ်ပါဘူးသူတို့က1960နှစ်ဒီအနာရှိနေဝင်ဦးနေဝင်စာနာသင်ကတဲ့ကသူတို့ systematic plan လောက်တာကျွန်တော်တွေ့ရတယ်။ဥပမာဆိုလို့ရှိရင်ဒီအခု2019မှာပဲဒီကျူရီယာအကြီးစေဖစ်တာကကျွန်တော်လူတွေကကဘာတင်းနေရှာရှာနဲ့တွေ့ဟိုကြာတိကဖြစ်ပါတယ်။အဲ့တော့ဒီ2019မှာဒီဖိရဲ့ကြောင့်မို့လို့ဒီဥမာကိုဒီ ICC ကထွက်လာတဲ့ဖိဝင်ရန်တို့ဖို့လျှောက်တဲ့ဟာဒီ ICC ဆက်နေရှော့တော့မစ္စတာကယ်ရင်ကန်ကကျောက်တော်ချင်းရာဖြစ်ပါတယ်။ဒါကိုကျွန်တော်တို့ကရိုဂျာကွန်ပျူတာနဲ့ဒီလဲကြိုးစားပါတယ်။ဒီဟာဒီဒီရိုဂျာတွေကတွေ့တဲ့ဒင်းကောင်းမဟုတ်ပင်နဲ့မြန်မာပြည်သူပြည်သားအလုံးဒင်းကောင်းဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီအာနာရှင်စနစ်ဒီဒီရိုဂျာတက်တဲ့အတွက်ကိုသူတို့ရိုဂျာကိုပဲသူတို့ target တပ်ပြီးတော့မှလူကွင်းရာဇဝမှုကျိုးလုံတာတွေမဟုတ်လူကွင်းရှုပ်ဖို့တာတွေမဟုတ်ပါဘူး။တနင်္ဂနွေလုံးကိုပဲသူတို့ကျူလုံခဲ့တဲ့ဒီ city ကို DICC ကပယ်ဝန်တော့ကို၆တိုင်းစစ်ဟာဒီမြန်မာတည်ငောင်းတစ်ခုဖြစ်ပါတယ်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဒီဥမာဒီ ICC ကဒီကမ္ဘာကွန်ရုံးကကမ္ဘာ jurisdiction ကဒီပယ်ဝန်ထောက်တဲ့ဟာဒီအာဖရိကရဲ့ကောင်းဆောင်တွေတွေ့မဟုတ်ပေနဲ့အရှေ့တောင်အရှေ့တဲ့ကဒီရာဇဝေးကောင်တွေတွေ့လည်းရှိပါလေဆိုတာဟာလည်းပဲဒီအဲသူတို့ပြတင်ခဲ့တာဖြစ်ပါတယ်ဗောလေဒီနောက်တစ်ခုကဒီလိုမျိုးဘီသူဝိဖီဖီဆီယနာချင်းဖီဖီဒီလက်နဲ့ခိုင်အုပ်စုတဲ့ကဒီပါဝါရှိတဲ့သူတွေဖြစ်ဖြစ်ဒီလိုမျိုးရာဇဝမှုတွေလူသားမျိုးတွေပေါ်ရာဇဝမှုကျိုးလုံမယ်ဆိုလို့ရှိရင်သူတို့တဲ့ကဘာကြီးကကဘာကြီးရဲ့ jurisdiction ကကဘာကြီးရဲ့အဲဟိုစောင့်ချင်းမှုကကြည့်ပါတယ်ဆိုတဲ့ဟာကိုသူတို့ဖြတ်တင်ခဲ့တာလေအဖြစ်ပါတယ်ပေါ့လေဟုတ
်အဲ့တော့အခုဒီကိုဇာနီဆိုးကအခုဒီအမေရိကန်နိုင်ငံဖြီးစင်မှာပေါ့နော်ဒီနိုင်ငံသားရေးဌာနကအမေရိကန်အရာရှိတချို့နဲ့လည်းဟိုတွေ့ဆုံဆွေးနွေးခဲ့တဲ့နောက်Congress လွတ်တော်ပမာလဲတာဝန်ရှိတဲ့လူတွေနဲ့ဒီ Ranger ရေးတွေ့ဆုံဆွေးနွေးတာတွေလည်းရှိနေတဲ့ခါကျတော့အဓိကဒီ Ranger အခုနောက်ဆုံးရင်ဆိုင်နေရတဲ့အနေအထားတွေနဲ့ပတ်သက်ပြီးတော့ဒီ American ဘက်ကအဓိကစိုးရိမ်ချက်တွေဘာတွေတွေ့ရလဲရှင
်ကျွန်တော်တို့နဲ့တွတ်ထွေးတဲ့ခါကျတော့အထူးသဖြင့်ဒီအချက်၃ချက်ပေါ်ချိန်ခင်ပြီးကျွန်တော်ဆွေးနွေးထားနေကြတာရှိပါတယ်ပထမတစ်ချက်ကဒီ Sequence ကိုပေါ့နော်ဒီသူတို့ကအဓိကဆိုလို့ရှိရင် Ranger မကားပဲနဲ့တခြားအဲတနိုင်ငံလုံးမှာပေါ့လေသူတို့အဲကြက်ဆက်ဆက်သူ air strike လုပ်နေတဲ့ဟာကို evolution pool မှာသူတို့ section ရှာဖို့ ਨੇ ဒါကမြေဆွဆုံရေးဖို့ကျွန်တော်တို့ request လောက်ထားပြပါတယ်နောက်တစ်ခုကဒီအခုတနိုင်ငယ်လုံးမှာလူသားချင်းစာနာတောက်ထိုက်ရေးပြတ်ထုတ်နေတဲ့ဟာကိုသူတို့က humanitarian corridor ဖြစ်ဖြစ်ဒီနေစေးတလျှောက်မှာ humanitarian corridor ဖြစ်ဖို့မှာတခိုင်မှာဆိုလို့ရှိရင်ဒီ Bangladesh border နဲ့ humanitarian corridor တစ်ခုတည်ဆောက်ပြီးတော့မှ humanitarian assistance ပြည်သူတွေရဖို့ကိုသူတို့ identify ဖို့လေအဲ့တော့နောက်တစ်ခုကဒီရိုဟင်ဂျာလူမျိုးတွေပြင်းနေအရင်ပြင်းနေခင်လူတန်းစားဖြစ်တော့အထွေကြောင့်မလို့ဒီလူမျိုးထိရောက်တဲ့အဖြစ်တစ်ခုမရဘူးဆိုလို့ရှိရင်လည်းတဖြည်းဖြည်းဒီပုံဆိုးလိုက်တယ်အလားလာတယ်ကျွန်တော်တွေ့မြင်ရတယ်ဒါကြောင့်မလို့ Sub Zone ပေါ့လေအဲသူတို့အတွက်ဒီ Sub Zone တစ်ခုကဒီဥပမာ UN Resolution နဲ့ဥပမာ China ကမြင်တဲ့မြန်မာ Sequence ဖက်ကိုရက်တဲ့တာကကြတော့သူပြည်သူနဲ့ပြေချမယ်ဆိုလို့ရှိရင်သူတို့UN resolution နဲ့အစိမပြေတဲ့အခါကျတော့သူတို့ကဒီ Bangladesh အစိုးရနဲ့ဟိုလာတူသဖြင့်ဒီ American ရဲ့ဒီဟို American ရဲ့ဟိုအခွင့်အရေးနဲ့ပေါ့လေ Rohingya တွေကတက် Sub Zone တစ်ခုတည်ဆောက်ပြီးကျွန်တော်ရင် request လုပ်တာဖြစ်ပါတယ်သူတို့ကလည်းပဲဒီအပေါ်သူတို့အရင်ကြီးအလေးထားပြီးတော့မှကျွန်တော်တို့ကြိုးစားမယ်လို့ပြောပါတယ်ဟုတ်
အဲ့တော့အခု American နိုင်ငံမှာလည်းနောက်ဆိုရင်အခုအစိုးရအပြောင်းလဲဖြစ်လာတော့မယ်ပေါ့နော်အခုရွေးကောက်ခံသမ္မတ Donald Trump တက်လာရမယ်အစိုးရအနေနဲ့ဟိုသူတို့ Ranger အရေးကိုဟိုဘယ်လောက်ထိဟိုစိတ်ဝင်တစားနဲ့ဒီအကူအညီပေးဆောင်ရနိုင်မယ်လို့ပြောလဲလဲရှင
်အခွင့်အရေးတော့18နှစ်မှာပါဥပမာဆိုလို့ရှိရင်လေဒီဒါကဒီ Constitution နဲ့တွဲနေတယ်ဆိုတော့ ဟိုမှာဒီလူပြောင်းလဲရင်လည်းပဲကွန်ဖျူရှင်တွေပြောင်းလဲနိုင်မှာတော့မဟုတ်ပါဘူးလေဆိုတော့ဒီအကွန်ရင်တော့ဆက်ရှိနေမှာပါလူရင်းကြားတွေ့ပေါ်တခြားလူမျိုးတွေ့ပါသူတို့ရဲ့စိတ်ဝင်စားမှုကသူတို့ပြောတာရှိတယ်ကျွန်တော်တို့ကနည်းနည်းဒီပြောင်းလဲရှိရင်လည်းပဲဒီနိနာကင်လူရင်းကြားတွေတဲ့ဒီလူမျိုးလုံးတက်ပြခံရတဲ့လူရင်းကြားတွေတဲ့ပြီးတခြားလူကွင်းရှိဖို့ခံရတဲ့သူတို့တဲ့ကျွန်တော်တ
ူနောက်ပြီးတော့လူခွင့်ရေးမှာလည်းဟိုတကယ်ကိုတက်တက်ကြွကြွပါဝင်လှုပ်ရှားတဲ့သူတအူးလည်းဖြစ်တဲ့ခါကြတော့ဒီအခုຫນွေဦးတော်လှန်ရေးနဲ့ပတ်သက်ရင်ကိုဇာနီဆိုရဲ့ခံယူချက်ကရောဘာလဲရှင
်ဒီຫນွေဦးတော်လှန်ရေးနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်ဒီຫນွေဦးတော်လှန်ရေးကအဲကဘာမှာပေါ့လေအရင်ကြီးဥပမာတစ်ခုယူလို့ရမယ်အဲ Sprint Revolution လို့ပြောလို့ရပါတယ်ဥပမာဆိုလို့ရှိရင်ဒီအာဘောလေဒီဒီလိုမျိုးအာ revolution ဒီကဘာပေါ်မှာ fit ခဲ့တာလည်းရှိပါတယ်သူတို့လည်းဒီဘောလေဒီအရှင်ကတော်တော်ခွင့်အထွေမှာသူတို့ဒီအောင်းအောင်းမြင်မြင်အဲအောင်းမြင်ခဲ့တာလည်းကျွန်တော်တို့မှလည်းတွေ့တယ်ဥပမာပြောမယ်ဆိုလို့ရှိရင် history မှာအခြေတည်မှာဆိုလို့ရှိရင်လည်းဒီလိုမျိုး revolution ပြီးပြီးတော့မှပြည်သူတွေရဲ့စန္ဒဘောလေသူပြည်သူတွေရဲ့ power ကိုအဓိကပြည်သူတွေရဲ့ leadership ပြည်သူတွေရဲ့ power ကိုအသုံးချတာကကြတော့အမြင်မျိုးကရခဲ့တာဖြစ်ပါတယ်အဲ့တော့ဒီမြန်မာနယူတော်လေးမှာအဓိကရန်တူးရှာတဲ့ချက်ကပါလဲဆိုလို့ရှိရင်အချင်းဖက်စစ်ကောင်စီမှာဆိုလို့ရှိရင်အဲစစ်တင်းအရဆိုလို့ရှိရင်သူတို့ငါးတင်းတော့မပြေးတဲ့စစ်တက်ကိုမြန်မာကျွန်တော်တို့ပြည်သူတွေကငါးတင်းလို့ပြည်သူတွေကအဲဆန့်ကျင်တယ်ဆိုတဲ့ဟာဒီကဘာမှာအဲတမိုင်းထွင်ရည်မြေလို့ကျွန်တော်သုံးသပ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ဒီနယူတော်လေးရဲ့ဒီမကြာခင်အထွေပေါ့လေအဲအောင်မြင်ပါမယ်လို့ကျွန်တော်အဲကြည့်မိပါ
โอเคအဲ့တော့နောက်ဆုံးမေးခွန်းကတော့အခုဒီ Rohingya တွေကသူတို့အခုဒီရခိုင်ပြည်မြောက်ပိုင်းမှာသူတို့နေရရင်ပြန်ရေးလူလာတယ်ထူးသဖြင့်နောက်ပြီးတော့ဟိုငင်းချမ်းစွာအတူရှင်ထွေးနေထိုင်ရေးကိုလူလာတယ်ဆိုတော့အဓိကတောင်းဆိုချက်သူတို့ရဲ့ဆန္ဒတွေရှိနေတဲ့အချိန်မှာအခုဖြစ်နေတဲ့ပဋိပက္ခတွေပေါ်မှာကြတော့ဒီ Rohingya တချို့ကနေပြီးတော့ဒီပြန်ပြီးတော့ပေါ့နော်အာရခတတ်တော်ကိုပြန်တိုက်ဖို့ဆိုပြီးတော့ဒီမြန်မာစစ်ကောင်စီနဲ့ပူးပေါင်းတာမျိုးတသက်ကိုယ့်အကိုလက်နဲ့ဆွဲကင်ပြီးတော့ဟိုတိုက်နေတဲ့အနေထားတွေလည်းရှိနေရဲဆိုတော့တဲ့တည်နေလဲပေါ်ထွက်နေတဲ့ခါကြတော့အခုဒီ Rohingya လူငယ်တအုပ်နေနေရကြတော့ဒီအခုဖြစ်နေတဲ့အနေထားမှာပေါ့နော်တကယ် Rohingya ဒီလူလားချက်ကိုဘယ်လိုပြောပြနိုင်မလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဖုန်းမင်းလေးလေးပြောမယ်ဆိုလို့ကျွန်တော်လူလားတာကအကန့်ပြင်းနေမှာလူမျိုးပေါင်းစုံနဲ့တဟတာရှိရှိနေတိုင်းနိုင်ဖို့ကိုပဲကျွန်တော်လူလာတာဖြစ်ပါတယ်အဲ့တော့ဒီဘသူပါပဲလို့တော့ကိုမှဆိုလို့ရှိရင်ဒီစနေနေ့တကြခွေးကြဆက်ဆက်ခံနေရတဲ့လူတွေကိုကြတော့ဘသူလာပြီးတော့ဘသူဖြစ်ဖြစ် brain wash လို့ကရင်လူကိုမှသူတို့ပြရရေးပဲပင်ထားတယ်သူတို့မှအဲအတွေ့အခေါ်နေပေါင်းသူတို့ systematic လောက်တာလေဆိုတော့ဘသူပဲသူတို့ကဒီ brain wash approach ကသူတို့အတွက်ရင်းကြီးအဆင်ပြေပါတယ်အဲ့တော့ဒီကိစ္စမှာဆိုလို့ရှိရင်ဥမာဘင်္ဂလားဒေ့ရှ်နိုင်ငံကတောင်းဆက်ကုန်မှာရောက်ခဲ့ထွပြေးတင်းချောင်ကင်နေရတဲ့ဒီလူသတင်းလောက်ကသူတို့ရဲ့အဓိကစင်တာကလဲ့ပဲဒီမြန်မာနိုင်ငံတင်းကိုသူတို့ရဲ့ငွေရေးနေရာမှာပေါ့လေအတူတကွဒီတခြား minority တွေနဲ့တခြားလူမျိုးစုတွေနဲ့အတူတကွရှင်တွေ့နေတဲ့အချိန်ကိုဝေးသူတို့ကဒီကထပ်ပြီးတော့သူတို့အဲ့လိုမျိုးဆောင်းမြုံနေတာဖြစ်ပါတယ်ဒါမဲ့တခုကန်ဆိုးတာကဒီလိုမျိုး conflict တစ်ခုကိုပြည့်ရှင်းဖို့ဆိုလို့ရှိရင်လေဒီမှာ conflict resolution ရဲ့ theory ကိုထောက်ထားတဲ့ဒေါက်တာ William ပေါ့လေသူကပြောရလဲဆိုလို့ရှိရင် conflict တစ်ခုကိုပြည့်ရှင်းဖို့ဆိုလို့ရှိရင်လေနှစ်ဖက်ပေါ့လေ bilateral peace willingness အရင်ရေးကြည့်ပါလေလို့ပြောတယ်။ဥမာတစ်ဖက်ကရင်းပြည့်ရှင်းတယ်ကျွန်တော်တို့တစ်ခုကနေတိုင်ရှင်းတယ်လူမျိုးသားသာသာရှိရှိကျွန်တော်နေတိုင်ရှင်းတယ်ဒါမဲ့နောက်တစ်ဖက်ကဆိုလို့ရှိရင်လေအဲ ignore လုပ်လိုက်တယ်ဆိုလို့ရှိရင်ဒါစိတ်မဝင်စားဖို့ဆိုလို့ရှိရင် willingness မပါဘူးဆိုလို့ရှိရင်လေအဲ့ conflict က rightness မဖြစ်ဘူးလေ conflict rightness မဖြစ်တာကကြတော့ conflict ရဲ့အပြည့်တစ်ခုရောက်ဖို့တူပါရင်ဝေးတော့တရှိပါပြောပါတယ်အဲ့တော့ဆိုတော့ဒီကိစ္စမှာဆိုလို့ရှိရင်လည်းပဲဒီအဲဒီ Ranger နဲ့တခြား community တွေနဲ့ဒီနှစ်ဖက်ပေါ့လေကျွန်တော်တို့ bilateral time bilateral time ဆိုတာကနှစ်ဖက်ဒီအရေးဖက်အပွေစီတွေပေါင်းပြီးတော့မှကျွန်တော်တို့ဒီ peaceful negotiation တစ်ခုစီတွားမယ်ဆိုလို့ရှိရင်လည်းဒီကိစ္စမှာအဲအမြင့်ဆုံးကျွန်တော်တို့ငင်းငင်းချင်းချင်းရကံပြည့်ရဲ့တဆုပ်ရဲ့ကိုကျွန်တော်အဓိကတပ်ပြီးတော့လာမြင်လို့ကျွန်တော်သုံးသပ်ပါတော့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်အခုလိုမျိုးမေးတဲ့မေးခွန်းတွေကိုအချိန်ပေးဖြေကြားပေးတဲ့ပူဇာနီဆိုးကိုကျွန်တော်အများကြီးကျေးဇူးတင်ပါတယ
်ဒီကုတကပိတ်ခေါ်တာလေးကျေးဇူးများရှင
်ဟုတ်ကဲ့ကျေးဇူးပါရှင်
ဘာသာမြန်မာဒီမိုကရေစီရဆွေးနွေးခန်းအစီအစဉ်ကိုမိုင်းအင်ဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
ဖီအမေရိကန်တန်ကနေ2024ခုနှစ်ဒီဇင်ဘာ6ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190တို့ကဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးပါပါ။2019ခုနှစ်ကရခိုင်ပြည်နယ်မှာရိန်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်ဆိုတဲ့စွဲချက်နဲ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကိုဖမ်းဝရမ်းထုတ်ဖို့ ICC ရှေ့နေချုပ်က ICC တရားသူကြီးတွေစီနှုန်းမ29ရက်နေ့ကရှောက်ထားခဲ့ကြောင်းသိရပါဗျ။ဒီလိုဖမ်းဝရမ်းရှောက်ထားတဲ့ကိစ္စဟာဗိုလ်ချုပ်မူကြီးမေအောင်လိုင်နဲ့စစ်ကောင်စီကိုထိခိုက်စေနိုင်ပါသလား။ ICC တရားသူကြီးတွေကရောဗိုလ်ချုပ်မူကြီးမေအောင်လိုင်ကိုဖမ်းဆီးဖို့ဝရမ်းထုတ်ပေးနိုင်ခြင်းရှိပါသလား။ဘလို့အကျိုးဆက်တွေဖြစ်ပေါ်လာနိုင်လဲဆိုတာကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွင်းနိုင်ကအဆွေးနွေးတင်ပြထားပါဗျခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေ ICC မှာဖမ်းဝရမ်းလျှောက်ထားခြင်းဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီကိုထိခိုက်စေနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ပေးဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့ရှေ့နေချုပ်ကာရင်ခန်းကနိုဝင်ဘာ29ရက်နေ့မှာရှောက်ထားလိုက်တဲ့ဆိုတဲ့သတင်းဟာပြည်တွင်းပြည်ပမီဒီယာတွေမှာဦးစားပေးသတင်းဖြစ်ခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ပေးဖို့ရှောက်ထားရခြင်းအကြောင်းရင်းကတော့2019ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာလကုန်အထိရခိုင်ပြည်နယ်မှာပြုလုပ်ခဲ့တဲ့စစ်စင်ရေးတွေမှာရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်ဆိုတဲ့အချက်ကြောင့်ဖြစ်ပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တယ်လို့ ICC ရဲ့ပြောဆိုချက်တွေကိုအတိအမှတ်မပြုဘူးလို့ချက်ချင်းပဲပြန်လည်တုံ့ပြန်ခဲ့တာတွေ့ရပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ပေးဖို့ခိုင်လုံသောအကြောင်းအချက်တွေရှိမရှိဆိုတာကို ICC တရားသူကြီး၃ပါဝင်တဲ့အဖွဲ့ကအဆုံးပြတ်ပေးမှာပါ။ဆုံးဖြတ်ချက်အတွက်အချိန်ဘယ်လောက်ယူရမယ်ဆိုတာအတိအကျပြဋ္ဌာန်းထားတာမရှိပေမဲ့ရေးပူရအားဖြင့်ကတော့ရက်ပေါင်း90 3လအတွင်းဆုံးပြတ်ပေးလိမ့်ရှိတယ်လို့သိရပါတယ်။စီးရီးယားသမ္မတအာဆတ်ကိုဖမ်းဝရမ်းထုတ်ပေးဖို့ ICC ကိုလျှောက်ထားတော့ကအချိန်၈လကကြာမြင့်ခဲ့တာတွေ့ရပြီမယ်လို့မကြာသေးခင်က2024နိုဝင်ဘာ21ရက်နေ့မှာ ICC ရဲ့ဖမ်းဝရမ်းထုတ်ရှင်ခံခဲ့ရတဲ့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုနဲ့အစ္စရေးကာဝေးဝန်ကြီးဟောင်း UF Gallant တို့က56ရက်နှစ်လကအကြာမှာ ICC တရားသူကြီးတွေကဖမ်းဝရမ်းထုတ်ပေးခဲ့တာတွေ့ရပါတယ်ICC ဟာလူမျိုးပြုံးစင်စစ်ရာဇမှုများနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်သည့်ရာဇမှုများအပါအဝင်ကြီးလေသောနိုင်ငံတကာရာဇမှုများဖြင့်စွဲချက်တင်ခံရသူများကိုစုံစမ်းစစ်ဆေးပြီးအမှုစီရင်ရန်တည်ရှိနေသောရာဇဝတ်ခုံရုံတစ်ခုဖြစ်ကြောင်းသိရပါသည် ICC လို့ခေါ်ကြတဲ့ International Criminal Court နိုင်ငံတကာရာဇဝတ်တရားရုံးကို2002ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးနယ်သာလန်နိုင်ငံဒီဟိတ်မြို့မှာအခြေစိုက်ပါတယ်တချို့ကလည်း ICC ကိုအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးလို့လည်းသုံးလို့ရှိပါတယ်။ ICC ကိုတည်ထောင်ဖို့1998ခုနှစ်ကအီတလီနိုင်ငံရောမမြို့မှာပြုလုပ်တဲ့အစည်းအဝေးတစ်ခုမှာသဘောတူညီချက်ရရှိခဲ့ကြတာပါ။ဒါကြောင့်လဲသဘောတူညီချက်ရရှိခဲ့ရာမြို့ကိုအစွဲပြုပြီးရောမသဘောတူညီချက် Rome Step 2လို့လည်းခေါ်ကြပါတယ်။ ICC ဟာ ICJ လို့ခေါ်တဲ့နိုင်ငံတကာတရားရုံးလို့ပဲကုလသမဂ္ဂအဖွဲ့ကြီးရဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။ ICC အဖွဲ့ဝင်နိုင်ငံပေါင်း124နိုင်ငံရှိကြောင်းသိရပြီးအာဆီယံ10နိုင်ငံမှာတော့ကမ္ဘောဒီးယားတနိုင်ငံသာ ICC အဖွဲ့ဝင်ဖြစ်ပါတယ်။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ဘူး။ဒါကြောင့် ICC ရဲ့ဆုံးဖြတ်ချက်ကိုလိုက်နာစရာမလိုဘူး။အကျုံးမဝင်ဘူးလို့ထောက်ပြကြသူတွေလည်းရှိပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေထွက်ပြေးခိုလုံနေတဲ့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဟာICC အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ဒါကြောင့်ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက် ICC အနေနဲ့စုံစမ်းစစ်ဆေးပိုင်ခွင့်ရှိတယ်။ Dajang le ICC ga, lagangdu ya shini jogu, natao sa gogu ni gare ga, Rohingyari maungdu khanyare kaisa gu, songzang si sebu, akwe ana pe a thara pide lu, soduri le shibare. Belu we pipi, pangran to khanyare do, bojo muji meyong lai eni ne, ICC apwe we naingandu gu, kiyi doa yin, panzi khanyare naide, andi ye shibare. Bajang le suro, ICC apwe we naingandu ha, ICC ga pangran to khanthaya du gu, Pansy Babu, Darwin Shida, Jump Pipari. Ojo Muji Mayon Langu, Pangran Toku, ICC Shinny Joga, ICC Gu Shout Haragu, Jozo Jong, Amyoda Ninu Suya, NUG, Kayen Amyoda Sion, KNU, Kayeni Amyoda Tote Yi Party, KNPB Net, Chin Amyoda Tau, CNF Tuga, Noema Tonsa Yenima, Jinja Jettison, Topiangera, Tuya Bari, Eddie Jinja Jemma, Ainijan Langamia, ASEAN, Kula Tamagane, Nangaraka Adai Wondi Le, Sigonzang Usang Le Shidi, Se O Sune, Bonza Miu Mipi, Puloni do Sasan Yimiajang, Luda Miu Nue Apo, Julon do Yazu Mumia, Pipwa Jingu, Abe di Achini, Mipipo Zi, Dari Mujaya, Lua Labi Pijang, Popia Tabare. ICC Shene Jo Unine, Pangran Tobibu, Chautaraha, Mama Sigonzangu, Gigi Mama Tikai Sirelu, Lu Kun Yishene Ji, Uang Tuga, ARU Drintanago, Biobare. Luque Shinji Uang Tuga, ICC got Pangranda, Tok Bigaye, Sita Dremale, Tigai Muri, Shinide. Naru Damro Gons on Giga, Gaba Yaso Gongibala, Sude Amiendui, Tatema, Pianduanide. ASEAN Bomale, Yakala Nibare. Bee, Deo Bomale, Yaka Nide. Deo Ye, One Bell, One Row, Lucore. Ya Wuna Gabala, Gabalons and Yasiman Gengiku, Tigai Nide. တရုတ်အနေနဲ့လဲစဉ်းစားလာရနိုင်တယ်မဲအောင်လိုင်ကြောင့်ရဝန်းတဲ့ကပတ်လန်းစီမံကိန်းကြီးကိုထိခိုက်ခံမလားတကောင်ကျွေးပြီးအကုန်စားမလားဒါမှမဟုတ်တကောင်အတွက်အကုန်နစ်နာခံမလားဆိုတာတရုတ်လဲစဉ်းစားရမယ်ထင်တယ်လို့လူခွင့်ရေးရှေ့နေကြီးဦးအောင်ထူးကအေရီနဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်ဝါရှင်တန်ပို့စ်သတင်းစာကြီးကတော့ 2019 ခုနှစ်ကရိုဟင်ဂျာတွေကိုဖိနှိပ်ချေမှုန်းခဲ့စဉ်ကလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ယာစွန်းမှုတွေမှာအဓိကတာဝန်ရှိသူဟာမဲအောင်လိုင်ဖြစ်တယ်ဆိုတာယုံကြည်လောက်တဲ့ခိုင်မာတဲ့တပ်တွေအထောက်အထားတွေရှိတယ်လို့ ICC ကပြောတဲ့အကြောင်းရေးသားပါတယ်နိုင်ငံရေးသူတေတီတူကတော့အခုလိုမဲအောင်လိုင်ကိုဖမ်းရမ်းထုတ်ဖို့ရှောက်ထားတဲ့ကိစ္စဟာ 2019ကကျူးလွန်ခဲ့တာတွေဆိုပေမဲ့လို့အခုလက်တလောအာဏာသိမ်းပြီးနောက်ပိုင်းမှာအရသားတွေမြို့တွေရွာတွေကိုအဆက်မပြတ်ရဲရဲဆက်ဆက် ပုံကျဲတိုက်ခိုက်နေတာတွေကလည်းဖန်ရန်အတွက်တွန်းအားဖြစ်စီတယ်နောက်တစ်ခုကမြန်မာနိုင်ငံမှာစစ်ရာဇဝမှုကျူးလွန်နေတဲ့စစ်တပ်ဟာပြစ်ဒဏ်ပေးခြင်းမခံရဘဲအပြစ်တွေကနေကင်းလွတ်ခွင့်ရနေတာကိုအဆုံးသတ်သွားအောင်နိုင်ငံတကာရဲ့အားထုတ်မှုအဖြစ်ရှုမြင်ပါတယ်လို့သဘောထားမှတ်ချက်ပေးပါတယ် မြန်မာအကြီးတန်းအရာရှိတွေအတွက်နောက်ထပ်ဖမ်းရမ်းတွေထပ်လာအောင်မယ်လို့ဆိုပါတယ်။ICC တရားသူကြီးတွေကဗိုလ်ချုပ်မှုကြီးမဲအောင်လိုင်ကိုဖမ်းဆီးဖို့ရန်ထုတ်ပေးမှာလား။ICC ရှေ့နေချုပ်အနေနဲ့နောက်ထပ်ဘယ်သူတွေကိုဖမ်းရမ်းထုတ်ဖို့ထပ်လျှောက်ထားမလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ပါတယ်။ဆောင်းပါးခြင်းဂျိမ်းရွှေကတော့မြန်မာစစ်အုပ်စုခေါင်းဆောင်မဲအောင်လိုင်အားဖမ်းရမ်းထုတ ဒီကနေ့ကျွန်တော်တို့ကအရေးကြီးပါသည်လို့အေရီကဖော်ပြတဲ့မဲအောင်လိုင်းကိုICC ဖောင်ရန်တောင်းဆိုမှုနောက်ဆက်တွဲဘာတွေအသုံးချတဲ့လဲဆိုတဲ့ဆောင်းပါးမှာရေးသားထားပါတယ်ခင်ဗျာ
ကမ္ဘာမြေမှာမီဒီယာမြင်ကွင်းကဏ္ဍကိုစောင်းပါရှင်ပြည်သွင်းနိုင်ကတင်ဆက်ပေးကြတာဖြစ်ပါတယ်အခုတစ်ခါတော့မြင်ကွင်းရဲ့မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာလူမှုစီးပွားအခြေအနေတွေကိုဆန်းစစ်နိုင်ဖို့နိုင်ငံ၃ပုံ၃ပုံဖြစ်တဲ့မြို့နယ်၁၁၀မှာအစီအမြင်မှာရဲ့သူတေသနကွန်ရက်ကလေးလာနေပါတယ်ဒီလေးလာမှုတွေရဲ့ဒစိမ့်တစ်ပိုင်းဖြစ်တဲ့စစ်တမ်းတရက်ကိ Eri Satan to Sija Dego, a pine like Quabido, Popia Dabu Le Shivare, Tidab, a pint of Maro, Pidure Nazin, yes, I near a Dokarigo, Uzwa, Tempia Pizama Pibare.
ာနာသိမ့်မှုအလွန်အစမတန်မြင့်တက်လာတဲ့ကုန်စည်နှုန်းတွေကြောင့်အမျိုးသမီးအိမ်ရှင်မတွေအတွက်ခေါင်းကိုက်စရာဒုက္ခဖြစ်လာပါတယ်။အာနာမသိမ့်ခင်2021ခုနှစ်ဇန်နဝါရီလတုန်းကစံချန်းတပီကို825ကျပ်ပဲရှိပါတယ်။အခုနှစ်ဩဂုတ်လမှာတော့2330ကျပ်ထိမြင့်တက်လာပါတယ်။ဒီမြင့်တက်လာတဲ့ဈေးကဆန်ကုန်သေးရည်ညွန်ဈေးသာဖြစ်ပါတယ် ISB မြန်မာရဲ့လေးလာချက်တွေအရပြင်ပဈေးကွက်မှာဈေးအနည်းဆုံးဆန်ကတပီကိုပြန်မြ 9,100 ကျပ်ပါဒီပြင်ပပေါက်ဈေးကဆန်ကုန်သေးရည်ညွန်ဈေးထက်နှစ်ဆကျော်မြင့်မားနေတာပါဆန်သာမကအခြေခံစားတောက်ကုန်ဖြစ်တဲ့စီစည်းကလည်းတဟုန်တိုးမြင့်တက်လာပါတယ်။အာနာမသိန်းခင်ဇန်နဝါရီလကစားအုပ်စီတပိတ်တာကို2358ကျပ်ပဲရှိပါတယ်။2024ခုနှစ်ဩဂုတ်လမှာ6385ကျပ်ထိသုံးဆနီးပါးမြင့်တက်လာပါတယ်။ဒါကစစ်ကောင်စီရဲ့ရည်ညွန်းစေပါစီရေးပတိပခပိုပြင်းထန်တဲ့ဒေတာတွေမှာတော့ဒီရည်ညွန်းစေးထက်ငားစာနီးပါးပိုမြင့်မာပါတယ်။ကချင်ပြည်နယ်မှာစားအုပ်စီပေါက်စေးကတပိတ်တာကို7,000အထိရခိုင်နဲ့ရှမ်းပြည်နယ်မှာတော့7,000ခွဲအထိမြင့်တက်နေတာပါ။အခြေခံစားတောက်ကုန်စည်းနှုံးတွေတဟုန်တိုးတက်လာပေမဲ့အများပြည်သူရဲ့လောက်ခလာစာကတိုးမလာပါဘူး။မြန်မာနိုင်ငံမှာအခြေခံလုခလစာက4,800ကျပ်သာရှိခဲ့တာပါ2024ခုနှစ်ဩဂုတ်လမှာတော့စစ်ကောင်စီက6,800ကျပ်ကိုပြင်ဆင်သတ်မှတ်ပေးခဲ့ပါတယ် ISB မြန်မာရဲ့လေလာချက်တွေအရလက်တွေ့မှာအခြေခံလုခလစာ4,800ကျပ်တောင်မရတဲ့သူတွေရှိနေသေးပါတချို့လတွေမှာအမျိုးသမီးတွေရဲ့လုံအားခါက4,800ကျပ်တောင်မရကြပါဘူးအခုလိုတက်လာတဲ့ကုန်စည်နှုန်းနဲ့မလောက်ငတဲ့လုခလာစာကြောင့်ထမင်းနှက်မှန်ဖို့တောင်ခက်ခဲလာကြပါတယ်အသားနဲ့ငါးကိုလျှော့စားတာတွေအလေးကျပေါက်ပင်တွေကိုဟင်းအဖြစ်ချက်စားကြတာတွေနဲ့ဖြည့်ရှင်းနေကြရပါတယ်
ISP မြန်မာရဲ့မြင်ကွင်းကြံမှစုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမဟိတနာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်မျိုးထောင်ဆိုတဲ့သောရရှင်က Hello လိုင်းထွန်မီတာနဲ့ဖမ်းယူနားဆင်နေတာပါ။နေဘက်မှာပါလို့စာတူတူလေးရေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။ဒါနဲ့ဟိုတလောကမနက်ပိုင်းရေဒီယိုစီစဉ်လိုင်းထွန်မီတာထုတ်လွှင့်မှုရပ်ထားတာပြန်ပြောင်းနားထောင်လို့ရပါပြီနော်။အသေးစိတ်မီတာလိုင်းတွေကိုရေဒီယိုမှာနေ့စဉ်ကြီးညာပေးနေပါတယ်ရှင်။ယနေ့ရဝေးကနေပြီးတော့လိုင်းထွန်မီတာနဲ့အားပေးနေကြတဲ့ VOE ချစ်သောရရှင်တွေရေဒီယိုလိုင်းတွေကိုလဲလဲကူကူဖမ်းယူပြီးတော့ဒါကလည်းအတန်အနှောက်ရှက်ကင်းကင်းသတင်းတွေနားထောင်နိုင်ပါစေလို့ဆုတောင်းပါတယ်။ပေးရန်ကင်းကွာကျမ်းမာပါစေလို့လည်းဆုတောင်းပေးချင်ပါတယ်ကွန်မိုးစော်ဒီမိုကရေစီဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE VOE ကထုတ်လွှင့်တဲ့တပတ်စာအစီအစဉ်တွေကိုနားထောင်ရတာနိုင်ငံရေးဗဟုသုတရတွေလည်းတိုးလာသလိုကမ္ဘာပေါ်ကအကြောင်းတွေကိုယ့်ရဲ့ပြည်တွင်းကအကြောင်းတွေကိုသိရကျမ်းမာရေးနဲ့ပတ်သက်တဲ့ဗဟုသုတရတွေလည်းရတော့ VOE ကိုကျေးဇူးတင်လျက်ပါဗျာ VOE ဝိုင်းတော်သားဝိုင်းတော်သူတွေအားလုံးဘေးကင်းကျန်းမာကြပါစေအစဉ်အားပေးလျက်ပါတဲ့โอเค ကျေးဇူးနာစင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။စာရေးဘူးပဲမလဲကျေးဇူးတင်လို့စာရေးမယ်ဆိုတဲ့စိတ်ကူးနဲ့အီးမေးလ်ကနေပထမဦးဆုံးချိန်စာရေးပို့လာသူကတော့ဩစတြေးလျတိုက်အနောက်ချမ်းဖတ်မြို့ကမတ်ဆန်းဝင်းကြီးဖြစ်ပါတယ်။အခုလိုစာရှိရှိတစောင်ရေးလာတဲ့အတွက်အရင်ကျေးဇူးတင်ကြောင်းပြောချင်ပါတယ်နော်။သူကအတိုင်းပြည်အတွက်အသက်ဆုံးတိုက်ပွဲဝင်ပေးနေကြသူတွေကိုအထူးလေးစားကြောင်းပြောလာပါတယ်။
အနာသိန်းကလေးကမြမပြည်အကြောင်းကိုသိချင်လို့ VOA ကိုနားထောင်တာအခုချိန်ထိပါနောက်လဲဆက်နားထောင်နေပါမယ် Firstly ဝေဖန်ပါဆိုလို့ American ရွေးကောက်ပွဲမှာ VOA က Democratic ဘက်ကယက်တည်တယ်လို့ခန်းစားမိပါတယ်တမရလောင်းဒုတမရလောင်းသကရေလူပွဲအပီ VOA ရဲ့အာဘော်တွေဆိုရင်တိတာလွန်အားကြီးသလားလို့ပါ American နိုင်ငံကြီးအကြောင်းတွေတင်ဆက်တိုင်းလဲ Democratic ဘက်ကယက်တည်ပေးနေတယ်လို့ပဲနော် Secondly မြမပြည်ရဲ့သတင်းမှန်တွေတင်ဆက်ပေးတာအရန်ကျေးဇူးတင်ပါတယ်ကျမတို့လိုအဝေးရောက်နေသူတွေကမြန်မာပြည်နဲ့နီးအောင် VOA လို့သတင်းဌာနကလမ်းခင်းပေးတယ်လို့ဖြစ်နေပါတယ်။အဖွဲ့သူအဖွဲ့သားအလုံးစမ်းမှချမ်းသာကြပါစေလို့ဆုတောင်းပေးပါတယ်။ Finally မြန်မာပြည်ကပြည်သူတိုင်းရင်းသားအလုံးအပါအဝင်အလုံးအတွက်ကိုဆုတောင်းပေးပါတယ်။ကျမတို့လိုပြည်ပရောက်နေတဲ့သူတွေဟာလည်းပြည်ရင်းကသူတွေခံစားချက်လောက်မဟုတ်ပေမဲ့ထပ်တူအမျှစိတ်ပိုင်းဆိုင်ရာခံစားကြရပါတယ်။ဒေါ်လာရေးရဲဘော် PDF အသီးသီးတိုင်းရင်းသားရဲဘော်အသီးသီးကိုလည်းအထူးကျေးဇူးတင်ကြောင်းတော်လိုင်းရေးရဲဘော်တွေနဲ့အတူမြမပြည်သူပြည်သားအလုံးအတင်းထားကြပါလို့ VOA ကနေတဆင့်တောင်းပန်စကားအားပေးစကားလေးပါပါရစေအကျန်းဖက်ဖက်စစ်လက်အောက်ကနေအမြန်ဆုံးလွတ်မြောက်ပြီးတော့မြမပြည်ကြီးအေးအေးချမ်းချမ်းညီကိုမောင်နှမတငယ်ချင်းကောင်းတွေလို့နေနိုင်ကြပါစေလို့အမြဲဆုတောင်းပေးပါရစေတော်လိုင်းရင်းမှာပစ္စည်းအချိန်အထူးသဖြင့်မုံမြက်ပြီးတခုတည်းပိုင်ဆိုင်တဲ့အသက်ကိုလှူကြသူများကိုလည်းစိတ်ထဲအစဉ်လေးစားလျက်ပါရှင်
မြမသားမရေးတာကြတော့ spelling နေမှားရင်တောင်းပန်ပါတယ်ဟုတ်ကဲ့စလုံးပေါင်းမှားတာကြတာလည်းကတော့အပြော့ပဲလို့ပြောချင်ပါတယ်ရှင်တချို့စာရင်းဆိုရင်ဒီဝါကြတော့မဆုံးလို့ကိုကိုယ်တိုင်အဆုံးသက်ပြီးတော့ဖြစ်ဖတ်ရတာရှိပါတယ်နော်ဒီတော့စလုံးပေါင်းကတော့အစိတ်ချပါဖတ်တတ်ပါတယ်ကျွမ်းပါတယ်လို့ပြောချင်ပါတယ်ဒီတော့ရှင်ရေးသွားတာရှင်းပါတယ်တော်လည်းရေးအတွက်အသက်ဆွတ်နေတဲ့သူတွေကိုအထူးကျေးဇူးတင်ကြောင်းပြောရင်းနဲ့မြမပြည်အတွက်ငြိမ်းချမ်းစေဖို့ဆုတောင်းပေးလာတာပါဒီမှာတစ်ခုပဲပြန်ပြောချင်တာကဒီအမေရိကန်နိုင်ငံရဲ့သတင်းတွေတင်ဆက်တဲ့အခါမှာကျွန်တော်တို့တစ်ဖက်သက်ဖော်ပြတင်ဆက်လို့မရဘူးဆိုတာပါရှင်။ဒီသတင်းဌာနတစ်ခုကဗက်လိုက်တယ်ဆိုတာဒါကတီးတန့်ရက်တည်းရဲ့သတင်းဌာနအဆင်အမှန်လည်းမဟုတ်တယ်လို့ကျွန်တော်တို့အားလုံးသတင်းတော်ချင်းဝတ်တယ်လည်းမညီပါဘူး။ဒီမှာဖြစ်နိုင်တာကဒီမိုကရက်တစ်သတင်းလွှင့်တဲ့အခါမှာဒီမိုကရက်တစ်ဒီဘက်ကနေအတန်လိုက်တယ်လို့သောရရှင်တချို့ကထင်တယ်လို့မျိုး Republican သတင်းလွှင့်တဲ့အခါမှာလည်း Republican တွေဘက်ကလိုက်ပြောတယ်ဆိုပြီးတော့ထင်ခံရတာလည်းရှိပါတယ်။ဒါကတော့နှစ်ဖက်အမြင်ဖြစ်ပါတယ်။ဒါမဲ့လည်းအခုလိုမျိုးကိုယ်ပိုင်အမြင်ကိုရေးပြလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။နောက်အချိန်ရရင်စာထပ်ရေးပါအောင်လို့မှာချင်ပါတယ်ရှင်။မင်္ဂလာပါခင်ဗျာလို့အစာချီလာတဲ့ဦးလေးငယ်ဆိုတဲ့တော်ရှင်ကကျွန်တော်ကတစ်ချိန်ကတတိယနှစ်တက္ကသိုလ်ကျောင်းသားအခုလက်ရှိတော့စင်ကိုဆောက်လုံရီကအလုပ်သမားတဦးပါမိတာရက်ခံအပ်ပါတယ်ဆိုပြီးတော့စာရေးလာတာဖြစ်ပါတယ်သူကမြန်မာနိုင်ငံတိုးတက်ရေးသူစဉ်းစားမိတာလေးကိုရေးလာပါတယ
်စဉ်းစားမိတာလေးတခုကမြန်မာနိုင်ငံကတက်ဆိုင်သူအားလုံးကို BOA ရဲ့ပြည်သူပေးစာကဏ္ဍကတစ်ဆင့်ရင်းဖွင့်ခြင်းလို့ပါလက်ရှိစစ်တပ်သုံးနေတဲ့ငွေတွေရဲ့ပြည်သူတွေရဲ့စုပေါင်းပြီး PDF ကိုထောက်ပံ့တဲ့ငွေတွေရဲ့တော်လာရေးအတွက် project အမျိုးမျိုးကရတဲ့ငွေတွေကိုစီရေးအခြေခံလူရန်းစာအိုးအိမ်မဲ့ဖြည့်ရေးမှမတုံးပဲအနာကတ်လူငယ်မျိုးဆက်တွေရဲ့ပညာရေးမှသာအသုံးပြုလိုက်ရင်အန်ဒီတော်ဆန်းစုကြည်ပြောခဲ့သလိုစင်ကာပူကို10နှစ်အတွင်းမကျော်နိုင်ရင်တော့နောက်နှစ်90အတွင်းတန်းတူရင်းပေါင်းတန်းနိုင်လိမ့်မယ်လို့ယုံကြည်ပါတယ်တက်ဆိုင်သူအားလုံးအမြင့်မှန်ရသင့်ကြပါပြီတချိန်ကတတိယနှစ်တက္ကသိုလ်ကျောင်းသားအခုလက်ရှိတော့စင်ကာပူဆောက်လုပ်ရေးကလုတ်သမားတူကမေတ္တာရက်ခံအပ်ပါတယ်
။ဟုတ်ကဲ့ပညာရေးတစ်ခုတည်းမဟုတ်ဘဲနဲ့အဖက်ဖက်ကလိုအပ်ချက်ရှိနေတာကဒီသောရရှင်ရဲ့အလုတ်ကတက်တည်ပြနေတယ်လို့ပါပဲနော်။မြန်မာနိုင်ငံတွင်းမှာအလုတ်ကန်ခွင့်ရေးမရှိတာမလို့သူ့လိုမျိုးနိုင်ငံရဲ့ခြားထွက်နိုင်တဲ့သူတွေကလည်းနိုင်ငံခြားသွားပြီးတော့အလုတ်လုတ်ကြရတာမလို့လူအရင်းမြေရုပ်ဖိတ်ဆုံးရှုံးမှုကမြန်မာပြည်မှာအထူးနှင်းနာကြီးတဲ့အချက်ဖြစ်တယ်လို့ပညာရှင်တွေထောက်ပြပြောဆိုနေကြတာဖြစ်ပါတယ်။ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်။ခုနကပြောသွားသလိုပဲဒီမြန်မာနိုင်ငံကနေပြီးတော့နိုင်ငံသားကိုလူရင်းမြစ်ရုပ်ဖိတ်ဆုံးရှုံးမှုတစ်ခုဖြစ်နေဒီသောရရှင်မျိုးမင်းဆိုတဲ့သောရရှင်မလေးရှားမှာအလုပ်လုပ်နေပါတယ်ဆိုပြီးတော့အခုလိုစာရေးလာတာပါ
။ကျွန်တော်ကလက်ရှိမလေးရှားမှာ UN နဲ့နေတာပါ။အ
အဖေမိမနဲ့နှစ်နှစ်ကျော်သမီးလေးကတော့မြန်မာပြည်မှာပေါ့မြန်မာပြည်ကတိုက်ပွဲတွေကြောင့်စိုးရိမ်နေရပါတယ်ဒါပေမဲ့လည်းနေဖို့ကအခက်အခဲဖြစ်လွန်းလို့အဆင်မပြေပါဘူးမလေးရှားမှာလည်းအလုပ်ကအဆင်မပြေပါဘူးတတိယနိုင်ငံကိုမြန်မြန်လေးထွက်ချင်ပါတယ်ယူအန်ရုံးကိုစာပို့ပေးမယ်လဲထူးခြားမှုမရှိသေးလို့ပါဘလို့စူးစမ်းရမလဲဆိုတာလမ်းပြပေးပါလားလေးစားစွာနဲ့အကူအညီအကြံဉာဏ်တောင်းခံအပ်ပါတယ် VOA ခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကဒီဒုက္ခတဲ့ဖြစ်နေနိုင်ငံတတိယနိုင်ငံထွက်ဖို့အတွက်ရှောက်လွာတင်ထားပုံရပါတယ်เนาะလမ်းပြပေးပါလားဆိုလို့ကျမတို့ view သတင်းဌာနကသတင်းဌာနပဲဖြစ်တဲ့အတွက်ကြောင့်မလို့လမ်းပြဖို့အတွက်ကောဒီနီးလန်းနေနဲ့ပတ်သက်ပြီးတော့လေကျမတို့မတိကြောင်ပြောချင်ပါတယ်ရှင်အဲ့ဒီမလေးရှားတို့ထိုင်းတို့မှာကအလို့သမားတွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းရှိပါတယ်သူတို့နဲ့ဆက်သွယ်ပြီးတော့အကြံဉာဏ်တောင်းခံကြည့်ပါလို့ပဲပြောချင်ပါတယ်เนาะသောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်နော
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့နှက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်ရေးမြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ရေးမြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ပြင်ပွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။မိုင်းမဘေးစာကဏ္ဍကိုမအေးသနာကြကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ပိုလန်နိုင်ငံကကတ်လစ်ဖျားရှိခိုးကြောင်းတစ်ခုမှာ AI ဉာဏ်ရည်ဓာတ်နည်းပညာကိုအသုံးပြီးလာရောက်သူတွေနဲ့ယုံကြည်သူတွေရဲ့မိကွန်းတွေကို AI ကဖြည့်ပေးနေပါတယ်။စပိန်နိုင်ငံမဒရစ်မြို့တော်မှာတော့ရာဘာဘဲရုပ်လေးတွေနဲ့အလှဆင်စီချဲထားတဲ့ဖျားရှိခိုးကြောင်းတစ်ခုမှာဇုံတွဲတွဲလက်ထပ်ခဲ့ပါတယ်။သူဒီလိုကဘာတလောကဒီထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မမများသတင်းအောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ပိုလန်နိုင်ငံကကက်သလစ်ဖျားရှိခိုးကြောင်းတစ်ခုမှာ AI ဉာဏ်ရည်ဓာတ်နည်းပညာအသုံးပြုပြီးလာရောက်သူတွေနဲ့ယုံကြည်သူတွေရဲ့မိခွန်းတွေကို AI ကဖြည့်ပေးနေပါတယ်။မျက်မွေးဖောင်တိန်၊မျက်နှာသစ်ဖုံးနဲ့စောက်ထူကြီးတွေကိုပဲတစ်ချိန်လုံးသုံးနေပြီးတော့နည်းပညာခင်မှာနောက်ကျမကြံခဲ့စေဖို့အခုလို AI နည်းပညာကိုသုံးပြီးဖျားရှိခိုးကြောင်းဆောက်လုပ်ခဲ့တယ်လို့ဒီဖျားကြောင်းကဖုံးတော်ကြီး Radek Rakowski ကပြောပါတယ်။မူလတော့ကတော့ထုံးစံတိုင်းရိုးရာဖျားရှိခိုးကြောင်းတစ်ခုဆောက်ဖို့စဉ်းစားခဲ့ပေမယ့်နောက်ပိုင်းမှာစိတ်ပြောင်းသွားပြီးတော့ဖိုးစနမျိုးအနောက်ဘက်ကလူနေထိုင်ရာအဆောက်အဦတစ်ခုရဲ့မြင်းကြီးထက်မှာကော်ဖီဆိုင်တစ်ခုနဲ့တူတဲ့ဖျားကြောင်းကိုဖန်တီးခဲ့တာပါဒီဖျားကြောင်းဝင်ဖို့အတွက်စမတ်ဖုန်းနဲ့သုံးတဲ့ app ကိုသုံးရမှာဖြစ်ပြီးတော့တကားဖွင့်တာမိဖွင့်တာနဲ့ကော်ဖီတောက်ဖို့ကော်ဖီဆက်သုံးဖို့အတွက်လည်း app နဲ့သုံးရမှာပါအတောင်မထားနိုင်တဲ့ AI ဉာဏ်ရည်ဓာတ်စနစ်ကိုမီးဖို့အတွက်ခလုတ်နီလေးတစ်ခုထားပေးထားပြီးတော့အကူအညီပေးသူရဲ့လမ်းညွှန်မှုအတိုင်းမီးမြန်းနိုင်ပါတယ်။မိခွန်းတွေအတွက် AI က5စက္ကန့်ကနေ10စက္ကန့်အချိန်ယူမှာဖြစ်ပြီးခက်ခဲတဲ့မိခွန်းတွေအတွက်ဒီထက်အချိန်နည်းနည်းပိုယူမှာဖြစ်ပါတယ်။ OpenAI ကုမ္ပဏီကတီထွင်တဲ့ ChatGPT နဲ့မတူတဲ့အချက်ကတော့ဒီ AI ဟာလက်ရှိအင်တာနက်ပေါ်မှာရတဲ့သတင်းစာစာအုပ်တွေနဲ့လေ့ကျင့်ထားတဲ့အပြင်တမချန်းစာနဲ့ကက်သလစ်အသင်းတော်ကျင့်ဝတ်တွေကိုပါလေ့လာထားပါတယ်။ဒီတွက်လည်းဖုန်းတော်ကြီးတွေအစဉ်သင့်ဖြေနိုင်တဲ့မိခွန်းတွေကိုဖြေနိုင်မှာဖြစ်ပြီးတော့အချက်လက်ကိုအခြေခံပြီးလူတွေကိုဆွဲဆောင်မှုရည်ရွယ်တယ်လို့ဖုန်းတော်ကြီးရာကော့စကီကပြောပါတယ်ရှင
်။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာတော့ရာဘာဘဲရုပ်လေးတွေနဲ့အလှဆင်စီချဲထားတဲ့ဖျားရှိခိုးကြောင်တစ်ခုမှာဇုံတွဲတွဲလက်ထပ်ခဲ့ပါတယ်။သူတို့ရဲ့ချစ်ချင်းကိုပြဖို့အတွက်ရာဘာဘဲရုပ်လေးတွေပုံစံပါတဲ့လက်ထက်လက်ဆုပ်ကိုလည်းဝတ်ဆင်ပေးခဲ့ပါတယ်။ဒီဖျားเจ้าဟာပါတီကန်နိုလို့စပိန်ဘာသာနဲ့ခေါ်ဆိုပြီးကက်သလစ်ခရစ်ယာန်တွေရဲ့ဂိုင်းချုပ်ဖုံးတော်ကြီးပုံရံအမင်းကြီးနေထိုင်တဲ့ဗာတီကန်မြို့တော်နဲ့ဘဲကိုစပိန်ဘာသာနဲ့ပေါင်းဆက်ခေါ်ဆိုထားတာပါ။လဘာဘီရဲကွက်အတွင်းမှာဟာသပညာရှင်လီယိုဘက်စီကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့သူတို့ဟာအပတ်စဉ်စုဝေးကြပါတယ်။2012ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့ပစ္စည်းအသေးလေးတွေကိုတံမိုးထားဖို့နဲ့စတင်ခဲ့တာဖြစ်ပြီးဆိုရှယ်မီဒီယာလူမှုကွန်ရက်တွေရဲ့ကျေးဇူးကြောင့်ဒီဖျားရှိခိုးကြောင်ကိုလူသိများလာခဲ့တာပါတနင်္ဂနွေနေ့ဆိုရင်စူဝေးပွဲ၃ကလုပ်ပေမဲ့လည်းထိုင်းစရာနေရာတော်မရတာများပါတယ်တခါစူဝေးရင်တနအီကြာပြီးတော့ဟာသပညာရှင်ဘက်စီဟာလက်ရှိကဘာပေါ်ကအဖြစ်ပြက်တွေကိုဘဲအော်တဲ့အတန်နဲ့ရောပြီးသူ့ရဲ့ပရိသတ်ကိုဖျော်ဖြေပါတယ်အခုလိုဖျော်ဖြေမှုဟာပျော်စရာကောင်းတာကြောင့်လူတိုင်းလာကြည့်ကြဖို့တက်ရောက်သူတဦးဖြစ်တဲ့စူဇန်နာပတ်စတာကဖိတ်ခေါ်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံအနောက်မြောက်ပိုင်းကရင်တယ်မြို့လေးရအိမ်တစ်ခုမှာခရစ်စမတ်တစ်ပင်နေနဲ့အပြည့်အလှဆင်ရင်ပြီးတော့တစ်ပင်အများဆုံးတနေရာထဲမှာထည့်နိုင်တဲ့အိမ်ဖြစ်ကမ္ဘာစံချိန်ချိုးလိုက်ပါတယ်ဂျီရိုမင်းမိသားစုအိမ်မှာခရစ်စမတ်တစ်ပင်ပေါင်း605ပင်ကိုအလှဆင်ထားပြီးတော့ကမ္ဘာစံချိန်ချိုးလိုက်တာလို့ဂျာမနီစံချိန် Institute အဖွဲ့ကအတည်ပြုပေးပါတယ်မီလုံးပေါင်း9000ခရစ်စမတ်အလှဆင်အယူကလေးပေါင်း132000နဲ့ဆင်ထားတဲ့အတွက်အယောင်ဆုံးတောက်ပါနေပါတယ်အခုလိုခရစ်စမတ်တစ်ပင်နဲ့အလှဆင်ရတာဟာသူ့အတွက်အနားယူအပန်းပြေစေပြီးတော့ဒီလိုလုပ်ရတာကိုနှစ်သက်တယ်လို့ Writer သတင်းဌာနကို Thomas Jerome ကပြောပါတယ်အိမ်သားနဲ့ရေချိုးခန်းတွေပါအပြည့်တစ်ပင်တွေဖြည့်ပြီးတော့အလှဆင်ထားပေမဲ့သူတို့အိမ်ခန်းနဲ့တမီးဖြစ်သူရဲ့အခန်းမှာတော့ဆင်ရင်ထားတာမရှိပါဘူးအိမ်မီးရဲ့အမိုးနဲ့ဒေါက်နေရာတိုင်းမှာတစ်ပင်တွေထည့်ထားပြီးပြီးခဲ့တဲ့နှစ်တွေကလည်းသူတို့အိမ်မှာကမ္ဘာစံချိန်6ခါချိုးခဲ့ပါတယ်2019ခုနှစ်ကနေ2022ခုနှစ်ထိ9ချိန်နဲ့2023ခုနှစ်မှာတစ်ချိန်စံချိန်တင်ခဲ့တာပါပြီးခဲ့တဲ့နှစ်ကတော့အပင်ပေါင်း955ပင်နဲ့စံချိန်ချိုးထားခဲ့ပြီးတော့ဒီနှစ်မှာတော့ဘာဆက်လုပ်နိုင်သေးလဲဆိုတာကြည့်ပြီး605ပင်နဲ့စံချိန်အစ်စ်တင်လိုက်ပါတယ်အပင်တွေအားလုံးမီးအလှထွန်းလိုက်တဲ့အချိန်မှအလှဆုံးပါပဲလို့ဇနီးဖြစ်သူဆူဇန်ဂျီရိုမင်းကပြောပါတယ်ရှင
်ထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မမများစင်အောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်းကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
စီရီးယားနိုင်ငံမှာရုတ်တရက်ထိုးစစ်ဆင်ခဲ့တဲ့သဘုံတွေဒီနေ့ပဲဒမက်စကတ်မြို့ကိုထိန်းချုပ်လိုက်ရတာကအစိုးရအုပ်ချုပ်မှုလည်းပြိုလဲသွားပါတယ်။နှစ်ပေါင်း50ကျော်သမ္မတဘာရှာအာဆတ်မိသားစုအုပ်ချုပ်မှုဆုံးသက်သွားတဲ့အတွက်လူတွေလည်းလမ်းပေါ်ထွက်အောင်ပွဲခံခဲ့ကြတာပါ။သဘုံတွေမြို့ကိုစတင်ဝင်ရောက်လာတဲ့အချိန်မှာပဲသမ္မတအာဆတ်တိုက်ပွဲကထွက်ခွာသွားပြီလို့စီရီးယားစစ်ပွဲစောင့်ကြည့်ကဲခတ်ဖွဲ့အကြီးအကဲကလည်းပြောဆိုခဲ့ပါတယ်။ယူကရိန်းမှာအမြန်ဆုံးပြစ်ခတ်ရဆဲကြဖို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကယူကရိန်းနဲ့ပြည်သူ့သမ္မတနဲ့ပါရီမြို့တော်မှာတွေ့ဆုံပြီးဒီကနေ့မှာပဲတိုက်တွန်းလိုက်ပါတယ်။ရပောင်းတစ်ထောင်ကျော်စစ်ပွဲရဆိုင်ရေးယူကရိန်းကညှိနှိုင်းမှုလိုလားတယ်လို့လည်းသူ့ကိုယ်ပိုင် Truth လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။အခိုင်ပြင်းတဲ့မြောက်ပိုင်းမောင်တော်မြို့နယ်မှာရှိတဲ့စစ်ကောင်စီစခန်းတွေအားလုံးကိုထိန်းချုပ်လိုက်ပြီလို့အာခတ်တော်အေအဖွဲ့ကဒီနေ့ပဲကြေညာပါတယ်။နောက်ဆုံးချန်နေတဲ့နေကြားဆောင်ရဲတပ်ဖွဲ့စခန်းကိုတနင်္လာနေ့အစောပိုင်းမှာတက်ခတ်သိမ်းပိတ်လိုက်ပြီးနောက်ဆက်တွဲရှင်းလင်းနေတယ်လို့လည်းအေးဖွဲ့ကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်လွင်ကိုကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုစန်းကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်းနဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ19 kHz 5953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလမီတာ190 kHz 5505တို့ကနေတောင်းလွန်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of